သိတဲ့ဉာဏ်နဲ့တကွာစัจ java လာနန္ဒမှာရှိကြတဲ့လူနဲ့ဇမတ္တဝါအလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာယင်ဒီနေ့2004ခုနှစ်ဒီဇင်ဘာလ19ရက်ရန်ကုန်မြို့စံချောင်းမြို့နယ်အောင်ချမ်းသာရပ်ကွက်တိရိမင်္ဂလာလန်းကံမြင့်ကျောင်းတိုက်အတွင်ကံမြင့်ကျောင်းတိုက်တရားဝဲချင်းမြောက်ကြီးဝေယဝိသအဖွဲ့နဲ့တရားဝဲအလူရှင်များပူပေါင်းစီစဉ်ဆင်ရင်ကျင်းပါတယ်ဦးရှိန်ဝင်းဒေါခင်ချူဦးသမောင်ကောင်းထိုက်ထွန်းတလန်းဆောက်လူရင်မိသားစုရဲ့ဓမ္မဒါနတရားအလှူအမတဒါနနိုင်နိဗ္ဗာန်အလှူဓမ္မသဘင်မှာအသေးလှတဲ့သူလို့ညီပေးထားတဲ့တရားတော်ကုန်းနဲ့ဓမ္မဒါနတရားအလှူပေးလူမှဖြစ်ပါတယ်တရားလူရှင်အနေနဲ့တရားအလှူမပေးလူရင်တရားလူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူရင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းဥတီထားပြီးတော့မြတ်စွာဘုရားရဲ့အရဟံဂုဏ်တော်အဘိဓေ3မျိုး2မျိုးကို3ခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတဲ့လေးတွေချထားပြီးတော့မျိုးလုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဒ်ကိုယ်လေးပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းစဉ်ကဘာလဲလဲအသေးလှတဲ့သူအသေးလှတဲ့သူတရားတော်ရဲ့ဒုတိယပိုင်းကိုဆက်ပြီးတော့နားကြားရမယ်အသေးလာတဲ့သူဖြစ်ဖို့အတွက်တင်းအစွဲกินရမယ်နှင်းတကူကောင်းမဆန်ရဘူးသုံးကုသိုလ်ပူနွေးရမယ်လေးအသေးအမြင်မှန်ကန်ရမယ်အင်္ဂါလေးချက်ရှိတဲ့ထက်ကမနည်းကအစွဲกินရမယ်ဆိုတဲ့အချက်ကိုရှင်းပြခဲ့ပါတယ်အဲ့ဒါကိုယ်စိတ်ကိုအမြဲတမ်းစစ်ဆေးကြည့်နေရမယ်ကိုယ်စိတ်မှာဖြစ်တဲ့သူတစ်စုံတစ်ယောက်ကအမြဲတမ်းပုံရိပ်ထင်ပြီးတော့နှုံမုံနေသလားမုန်းတဲ့သူတစ်စုံတစ်ယောက်ကအမြဲတမ်းပုံရိပ်ထင်ပြီးတော့နှုံမုံနေသလားဖြစ်တဲ့သူတစ်စုံတစ်ယောက်ကိုအမြဲတမ်းသတိရနေသလားမုန်းတဲ့သူတစ်စုံတစ်ယောက်ကိုမကြခဏသတိရနေသလားဆိုတာစစ်ဆေးကြည့်ရမယ်တကယ်လို့သတိရနေတာရှိတယ်ဖြစ်တဲ့ပုံရိပ်မုန်းတဲ့ပုံရိပ်ကကိုယ်စိတ်ကိုနှုံမုံနေတာရှိတယ်ဆိုရင်အဲ့ဒီအာယုံကို၆ဖြတ်ပြစ်နိုင်အောင်ကြိုးစားရမယ်ဖြစ်တဲ့သူပေါ်လာဘယ်လို၆ဖြတ်ပြစ်မလို့မလာနဲ့မလာနဲ့သွားသွားပေါ့နော်အဲ့ဒါချစ်တဲ့သူပေါ်လာတယ်ဆိုလို့ရှိရင်လေတဏှာစိတ်နဲ့ตายရတဲ့စိတ်မဖြစ်အောင်ကြံပါပါစီချမ်းသာပါစီမေတ္တာလေးပို့လိုက်ပေါ့မေတ္တာပို့ရတဲ့နေရာမှာကိုကိလေသာတဏှာကချစ်နေသေးတယ်ဆိုရင်လေတခြားမြတ်စွာဘုရားမျက်နှာတော်လေးမြတ်စွာဘုရားရဲ့ပုံတော်လေးအာယုံပြုပြီးတော့ဘုဒ္ဓံတုတ္တိပွားများနိုင်ပေါ့ချစ်တဲ့သူရဲ့အာယုံနေရာမှာတခြားကောင်းမြတ်တဲ့အာယုံတစ်ခုအစားထိုးလိုက်ပေါ့မုန်းတဲ့သူစိတ်ထဲမှာပေါ်နေတယ်ဆိုရင်လေသူ့ရဲ့ကောင်းကွက်ကလေးကိုရနိုင်နေမှရအောင်ဆရာပြီးတော့မေတ္တာပို့ဘယ်လိုမှမေတ္တာပို့လို့မရဘူးဆိုရင်လေမုန်းတဲ့အာယုံလေးပြောက်တော့ချစ်တဲ့သူတစ်စုံတစ်ယောက်ကိုအသာထုတ်ပြီးတော့တွေးလိုက်ပေါ့ကိုမေတ္တာထားနိုင်တဲ့ပုဂ္ဂိုလ်ကိုအသာထုတ်ပြီးတော့ကျမ်းမာပါစေဆန္ဒပါစေမေတ္တာလေးပို့ပေါ့အဲ့လိုမှမဟုတ်ရင်လေမြတ်စွာဘုရားရဲ့ပုံတော်ကိုအာယုံပြုပြီးတော့ဘုရားကုံတော်ကြီးပွားများလိုက် ဒါမှမဟုတ်လေတတိပဏ္ဏီတိုင်းမြင်ရင်မြင်တယ်လို့ရှုမှတ်လိုက်ပေါ့ဖြစ်တဲ့စိတ်ပေါ်ရင်လည်းဖြစ်တယ်ဖြစ်တယ်မုန်းတဲ့စိတ်ပေါ်ရင်လည်းမုန်းနေမုန်းနေဟုတ်တဏှာစိတ်ကြီးနဲ့ဒေါသစိတ်ကြီးနဲ့မှတ်ရမှာမှားရမှာကိုပြောတာမဟုတ်ဘူးဉာဏ်လေးတွင်းပြီးတော့ဖြစ်နေတဲ့သဘောကဘယ်လိုလဲမုန်းနေတဲ့သဘောကဘယ်လိုလဲဖြစ်တဲ့ပုံရင်ကလေးပေါ်နေတာကဘယ်လိုလဲမုန်းတဲ့ပုံရင်လေးပေါ်နေတာကဘယ်လိုလဲဖြစ်နေတဲ့သဘောကိုဖြစ်နေတဲ့အတိုင်းသိအောင်စူးစူးဆက်ဆက်ကြည့်ဖို့ပြောတာပါပဲအဲ့ဒီလိုအဖြစ်ပေါ့လေဖြစ်စွဲမုန်းစွဲအဲ့ဒါရှင်နေစင်မှာကိုကင်းအောင်ကြိုးစားရမယ်ဒီကနေ့ကြီးကမှဖြစ်စွဲလေးမုန်းစွဲကင်းအောင်ကြိုးစားလို့ရပါမလားအသက်ရှင်နေတဲ့တစ်ချောင်းလုံးမှာအများရန်ဖြစ်ဆွဲမုံဆွဲတဆွဲဆွဲနဲ့အသက်ရှင်နေပြီးတော့သေခံနေကြတာမှဖြစ်ဆွဲလေးဖယ်လိုက်မယ်မုံဆွဲလေးဖယ်လိုက်မယ်ဆိုရင်မရပါဘူးစိတ်ဓာတ်အင်အားကြီးဝနေတဲ့အချိန်ခန္ဓာကိုယ်အင်အားကြီးဝနေတဲ့အချိန်မှတောင်မှဖြစ်ဆွဲမုံဆွဲကိုမတွန်းလှန်နိုင်ပါတော့ကိုယ်အားလည်းဆွေယုံနေတဲ့အချိန်စိတ်အားလည်းဆွေယုံနေတဲ့အချိန်သေခံနေဖက်ဖက်ကအင်အားနေပန်းနေတဲ့အချိန်ကြမှာတွန်းလှန်လို့ဖြစ်ပါမလားမဖြစ်ဘူးဒါကြောင့်အသက်ရှင်နေစဉ်မှာကတည်းကကသွားရင်နိုင်ရင်လုံရင်ကန်ရင်နဲ့ရောဖြစ်စေမုန်းဆွဲတွေစိတ်မှာမရှိအောင်ကြိုးစားရမှာသေတယ်သေတယ်ကတကယ်တော့ဘာမှမဆမ်းပါဘူးနေရာလေးပြတ်တောက်သွားတာကိုပဲသေတယ်လို့ခေါ်တာနောက်ထပ်ဆက်ပြီးတော့မနေရတော့တာကိုပဲသေတယ်လို့ခေါ်တာနေရာလေးဆက်တက်ဆက်တိုက်ဖြစ်နေရကနေရုပ်ကနေချက်ပြီးတော့နေရာလေးပြတ်သွားတာကိုပဲသေတယ်ခေါ်တာသေတယ်ဆိုတာဘာမှထူးဆန်းတာမဟုတ်ဘူးအဲ့တော့နေနေတုန်းမှဖြစ်စေမုန်းစွဲကင်းတဲ့စိတ်ကလေးနဲ့နေပါမယ်ဆိုရင်နေရာလေးပြတ်သွားတဲ့အချိန်ကျတော့လေဖြစ်စေမုန်းစွဲကင်းတဲ့စိတ်ကလေးနဲ့ပြတ်သွားမှာပေါ့ဖြစ်စေမုန်းစွဲကင်းတဲ့စိတ်ကလေးနဲ့အနေပြတ်သွားတဲ့ဆိုတာဖြစ်စေမုန်းစွဲကင်းတဲ့စိတ်ကလေးနဲ့ပြီးသွားတာပဲပေါ့ဒါဆိုရင်သိလာတဲ့သူရှင်းနိုင်ဘူးလားရှင်းနိုင်တယ်ပြီးတော့သေစင်မှဖြစ်စေမုန်းစွဲကင်းဖို့အတွက်နေစင်မှကလေးကဖြစ်စေမုန်းစွဲကင်းအောင်ကြိုးစားကြရမယ်ကြိုးစားနည်းတွေကတော့ဒီပြည့်သက်သိပြီးသားပါပဲလူရင်းကတော့ဒါနသီလသမထဝိပဿနာကုသိုလ်အာယုံတစ်ခုခုနဲ့နေရင်ဒီအစွဲကကင်းမသွားဘူးလားနောက်အကြီးသေးတစ်ခုကတကူကောင်မဆံရဘူးတကူကောင်ခုနအစွဲကင်းရမယ်ဆိုတာကိုချစ်စွဲရဲ့မုံစွဲရဲ့လို့နှစ်ခုခွဲခဲ့တယ်လို့ပါပဲတကူကောင်မဆံရဘူးဆိုတဲ့အကြီးသေးကိုလည်းနှစ်ခုခွဲလိုက်မယ်အလှအပတကူကောင်းဆန္ဒရဲ့အကျိုးစီးပွားတကူကောင်းဆန္ဒရဲ့လို့တကူကောင်းဆန္ခြင်းဘယ်လိုရှိလဲအလှမတကူကောင်းဆန္ဒဆိုတာကကိုယ်ခန္ဓာကိုယ်ကာယအလှပတိကိုပဲအမြဲတမ်းအရေးတကြီးကြီးနဲ့နေတာကိုယ်ခန္ဓာကိုယ်လေးကိုပဲအမြဲတမ်းတတိတရာရှိနေတာအလှပပြင်ဆင်တဲ့အချိန်သွားကဏီလာကဏီအလှပြင်တဲ့အချိန်မျိုးခိတခဏမှန်ကြည့်တာမျိုးအလှပပြင်တာမျိုးကိုယ်ခန္ဓာကိုယ်ကိုဒီလိုဆိုင်ကြည့်တာမျိုးမဟုတ်ဘဲနဲ့တောင်းရင်လိုင်းရင်လုံရင်ကန်ရင်နဲ့တောင်းရင်လိုင်းရင်လုံရင်ကန်ရင်နဲ့ရောစားရင်တောင်းရင်နေရင်ထိုင်ရင်အမြဲတမ်းလိုလိုကိုယ်ခန္ဓာကိုယ်ကိုပဲစိတ်ကရောက်နေတယ်မှန်ကြည့်တော့ကိုယ်မျက်နှာလေးအာရုံပြုတာမျိုးမဟုတ်ဘဲနဲ့တောင်းရင်လိုင်းရင်နဲ့လည်းကိုယ်မျက်နှာလေးကဘလိုလိုဖြစ်နေတယ်ကြည့်ဖြိုးနေတယ်မျက်နှာလေးထောင်ကြနေတယ်စသဖြင့်ကိုယ်မျက်နှာလေးကိုပဲအမြဲတမ်းသတိရနေတာမျိုးလည်းမရှိဘူးလားကိုယ်ခန္ဓာကိုယ်လားပါလေလက်မောင်းလေးကြည့်ကြည့်ပြီးတော့အော်ပိန်သွားပြန်ပြီဟောဝါလာပြန်ပြီကိုယ်ခန္ဓာကိုယ်ကာယကိုပဲအမြဲတမ်းပိန်ဝင်သွားနေတယ်ပိန်သွားတယ်ဝါလာပြီစစ်သွားတယ်ကြည်လာပြီညူသွားတယ်ဖြူလာပြီစသည်အားဖြင့်ပေါ့အမြဲတမ်းဒါလေးကိုပဲရည်တည်တည်တည်နဲ့ဆွေးလန်းနေတယ်အလုတ်တစ်ခုခုဘဝအတွက်အရေးကြီးတဲ့အလုတ်တစ်ခုခုဒါမှမဟုတ်လေကုသိုလ်အလုတ်တစ်ခုခုလုံနေရင်းတဲ့တောင်မှအလုတ်ထဲမှာစိတ်အာရုံအပြည့်အဝမဝင်စားနိုင်မင်းနဲ့ကိုယ်ခန္ဓာကိုယ်အလှပလေးမှာပဲစိတ်ကရောက်နေတယ်အလှပဆိုလို့ဟိုလှတဲ့သူချောတဲ့သူမှရဲ့လို့မဟုတ်ဘူးပေါ့နော်လှသည်ဖြစ်စေမလှသည်ဖြစ်စေကိုယ်ခန္ဓာကိုယ်ကာယမှာပဲအမြဲတမ်းစိတ်ရောက်နေတယ်ကိုယ်ခန္ဓာကိုယ်ကိုပဲဆွဲနေတာပေါ့လှတဲ့သူကလည်းငါဘယ်လိုလှတယ်နဲ့ဆိုပြီးတော့ကိုယ်အလှလေးကိုမှန်မကြည့်တော့လဲအာရုံပြုနေတယ်မလှတဲ့သူကလည်းငါမှတော့ကျူရင်းရမ်းနေခြင်းသူများဒီမှာလှလိုက်တာမျက်တွင်းလေးတွေပြည့်လို့ငါမှတော့မျက်တွင်းကချိုင်းလို့သူများဒီမှာနှာခင်လေးတွေပြည့်လို့ငါကျတော့နှာခင်လေးကချိုင်းလို့သူများဒီမှာပါးလေးမုံမုံနဲ့ငါကျတော့ပါးကြီးကခွက်လွန်းနေဆိုပြီးတော့ကိုယ်မလှတာကလည်းတွေးတွေးပြီးတော့နေရလို့မရှိဘူးလားကိုယ်ခန္ဓာကိုယ်ကာယအနှားပါကူပဲအမြဲတမ်းအရေးတကြီးကြီးနဲ့အချိန်ကုန်ခံပြီးတော့စိတ်ဝင်စားဖြစ်နေတယ်ဆိုရင်လေအလှအပတကူကောင်းဆန်နေအရထဲကြွတဲ့တကူကောင်းဆန်နေဆိုတာလို့သူများအကျိုးစီးပွားထိခိုက်အောင်လုပ်တာမှမဟုတ်ဘူးသူတို့ဘာအကျိုးစီးပွားထိခိုက်အောင်လုပ်တာကိုမဆိုးလို့ဘူးကို့အလှပကို့တကူကြီးတကာရကောင်းတာလှတာလေးကိုပဲအမြဲတမ်းဆွဲလန်းနေတာကိုဆိုလိုတာကို့ခန္ဓာကိုလှမဖို့တဲ့သူတို့ဘာထိခိုက်အောင်လုပ်တယ်ဆိုတော့ထူးပြောရတာမလိုဘူးပေါ့ငငယ်တော့ကြားဖို့ပါတယ်တချို့လှတဲ့လူကိုမနာလိုလို့ဆိုပြီးတော့မျက်နာကအစ်စ်နဲ့ပတ်တာတွေပါတယ်မကြားဘူးလားကြားဘူးမှာနော် အဲ့ဒီလိုဆိုရင်တော့အရထိုက်ပြောတဲ့တကူကောင်းဆန်ကြီးမျိုးကိုဖြစ်သွားတာပါပဲအဲ့တော့ကိုယ်ခန္ဓာကိုယ်ကာယအလားပါလိမ့်မှာပဲအမြဲတမ်းအရေးတကြီးကြီးနဲ့စိတ်ဝင်စားချိန်ဖြုံးနေတဲ့ပုဂ္ဂိုလ်ဟာလေအပေလာတဲ့ဒီမှာဖြစ်နိုင်ဘူးခန္ဓာကိုယ်တွေမကောက်ဘောကိုယ်မှာဆင်းရဲထားတဲ့ဟာတွေလည်းဒီတိုင်းပဲပေါ့အင်းကြီးလေးဝတ်တယ်လုံကြီးလေးဝတ်တယ်စဝတ်တုံးခန္ဓာလေးတခြားလှည့်ပတ်ပြီးငုံကြည့်တာမျိုးတွေမကောက်ဘဲနဲ့တွားရင်နိုင်နေတဲ့ကိုယ်တွားနေတဲ့အာယုံရှိစိတ်ကမရောက်ဘဲနဲ့ကောင်းကောင်းပြီးတော့ကိုဝတ်ထားတဲ့အင်းကြီးကိုဝတ်ထားတဲ့လုံကြီးလေးပဲငုံငုံကြည့်နေတဲ့သူလည်းမရှိဘူးလားနေရကစိတ်နဲ့ကလေးသူနဲ့မမြင်မှဆိုလို့ကောင်းတယဉ်ရန်လုံးနေတယ်လည်းမရှိဘူးလားလက်မဆွတ်ထားတဲ့လက်စွပ်လေးမြင်စေချင်လို့လက်ကလေးထောင်ထောင်ပြီးတော့ပြောတဲ့သူတွေရောကိုခန္ဓာကိုယ်ကိုယ်လည်းဆွဲနေတယ်ကိုခန္ဓာကိုယ်မှာဆင်မြန်းထားတဲ့အစဉ်တစားရီအပေါ်မှာလည်းစိတ်ကအမြဲတမ်းရောက်နေတယ်ကိုကိုယ်တိုင်းလည်းဒါလေးကိုခံစားခြင်းနဲ့သူများတွေလည်းကိုမှဒီလိုဆင်မြန်းထားတဲ့ဆိုတာကိုသိစီခြင်းနဲ့အဲ့ဒီလူကိုခန္ဓာကိုယ်ကာယအလှပမှာပဲဆွဲလန်းနေတဲ့ပုဂ္ဂိုလ်အလှပတကူကောင်းဆန်တဲ့ပုဂ္ဂိုလ်ဟာလည်းအပင်လာတဲ့သူမရှိနိုင်ဘူးတဲ့ကိုခန္ဓာကိုယ်ကိုဆွဲပြီးတော့သိသွားတော့အလောင်းဆောင်ပိတ်တာအလောင်းစားပိတ်တာဆိုပြီးတော့ဖြစ်တတ်တာပေါ့ဒါအပင်လေးဝင်ရောက်သွားတာကတော့အပင်မလောက်ဘူးဆိုတာသူပြောကြတော့မလိုပါဘူးတင်ញိုင်းကုန်းဒီမှာ၆တယ်၆တယ်ဆိုတာတခြားပင်ရင်းမဟုတ်ဘူးကိုခန္ဓာကိုယ်ကာယကိုဆွဲနေတဲ့ပုဂ္ဂိုလ်ကြီးဆွဲနေတဲ့ပုဂ္ဂိုလ်ကြီးကနေဖြစ်သွားတဲ့တရေကြီးသူ့အလောင်းပြုတ်ထားတဲ့နေရာလေးသူ့အလောင်းကူးသွင်းထားတဲ့နေရာလေးမှာပဲဆွဲပြီးတော့တယင်းရှင်းနေတာဒီတော့တယင်းကုန်းသွားတော့၆တယ်ဆိုတာအဲ့ဒီတယင်းတွေက၆တာပဲတချို့ကြတော့လည်းကိုယ်ခန္ဓာကိုယ်အလောင်းလေးဆွဲနေတော့ကိုယ်အလောင်းကအသွေးတွေသားတွေယူတွေကြိုးတွေကိုစားရတယ်အလောင်းစားသိတာပေါ့ကိုယ်အလောင်းကိုပဲပြန်စားရတဲ့လောက်ကောင်လေးတို့ပူမွားလေးတို့ဖြစ်ရတယ်ဆိုတာလေကိုယ်ခန္ဓာကိုယ်ကိုသိပ်ဆွဲနေလို့ပဲအဲ့လိုဆိုတော့ဆွဲစရာမကြံအောင်ပြီးလို့ရှိရင်မီးချို့ပြချလိုက်တာမကောင်းဘူးလားပြရည်နဲ့ညောတော့ကိုယ်အလောင်းကိုချလို့ရပြီရဲ့လားအလှမတကူကောင်းဆန္ဒရည်နောက်တစ်ခုကအကျိုးစီးပွားတကူကောင်းဆန္ဒရည်ဒါကတော့ရထဲပြောနေတာအတိုင်းပဲပေါ့လေကိုယ့်ရဲ့အကျိုးစီးပွားအတွေ့သူတစ်ပါးအကျိုးစီးပွားထိခိုက်နေတာအောင်လုပ်တဲ့ပုဂ္ဂိုလ်ဟာအကျိုးစီးပွားတကူကောင်းဆန္ဒပုဂ္ဂိုလ်ဘသူတွေငတိမှပြီးရောကိုယ်ဆင်ခြင်ရင်ပြီးရောကိုယ်ချမ်းသာရင်ပြီးရောကိုယ်ပြည့်စုံရင်ပြီးရောသူများဒီဘာဖြစ်ခြင်းကိုယ့်ရဲ့ယူစီဝါပြည့်စုံမှုတဲ့သူတို့ဘာစိတ်ဆင်းရဲခြင်းဆင်းရဲပါသည်မျက်ရည်ပေါက်ကြီးငယ်ကြာရင်ကြာပါသည်မျက်ရည်ပေါက်ကြီးငယ်ကြာရင်မကလို့ပေးရင်ပေးပါသည်ကိုယ်နဲ့ဘာမှမဆိုင်ဘူးကိုယ်ဆင်းရဲရင်ပြီးရောပဲအဲဒီလိုကိုယ့်ရဲ့အကျိုးစီဝါအတွေ့သူတို့ဘာရဲ့အကျိုးစီဝါထိခိုက်မျက်နှာအောင်လုပ်တဲ့ပုဂ္ဂိုလ်ဟာအကျိုးစီဝါတကူကောင်းဆန်တဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်မျိုးဟာလည်းအပင်လာတဲ့သူဖြစ်နိုင်ပါမလားမဖြစ်နိုင်ဘာဖြစ်လို့မဖြစ်နိုင်တာလဲကဲအကြောင်းပြအောင်ကိုယ်ဆင်ခြင်ရင်ပြီးရောကိုချမ်းသာရင်ပြီးရောဆိုတဲ့ပုဂ္ဂိုလ်သူ့ရဲ့စိတ်အစဉ်မှာကိလေသာကိလေသာတွေပဲဆောင်းမှုနေမှာပဲဘာကိလေသာအများဆုံးဆောင်းမှုမလဲလောဘကိလေသာပေါ့လောဘမှာရှိရထားတဲ့ဝိဒမလောဘပေါ့မမြတ်တာတဲ့လောဘပေါ့မတရားတဲ့လောဘပေါ့လွန်ကဲတဲ့လောဘပေါ့လောဘကိလေသာကအများဆုံးဆောင်းမှုနေမှာဘုသူကြီးကဘာရမလဲဘုသူကြီးကဘာခံစားရမလဲဒါပဲသူအများရန်စဉ်းစားနေမှာပဲဘုသူနဲ့တွေ့လိုက်တွေ့လိုက်ကိုရဖို့ဘာဖြစ်ချက်နဲ့ပဲကြုံလိုက်ကြုံလိုက်ကိုကောင်းဖို့ကိုရဖို့ကိုကောင်းဖို့ကိုကောင်းဖို့ကိုရဖို့ဆိုတာပဲအများရန်စဉ်းစားနေတယ်စဉ်းစားနေတော့ကိုရဖို့ကိုကောင်းဖို့အတွက်ဆိုရင်ဘာအကုသို့မဆိုလုံရင်းသွားတယ်ဦးဇင်းတို့ဝါရင်းတို့ကသတင်းတစ်ပုဒ်ဖတ်လိုက်ရပါတယ်ပါရာဂွားနိုင်ငံမှာလေကုန်တိုက်ကြီးတစ်ခုမီးလောင်တော့ကုန်တိုက်ပိုင်ရှင်ကကုန်တိုက်ထွက်တဲ့ထွက်ပေါက်6ပေါက်ကို6ပေါက်ရှိတာပေါ့လေထွက်ပေါက်ကြီး6ပေါက်ကိုအကုန်လုံးပိတ်ထားလိုက်တယ်ဈေးဝယ်နေတဲ့ပုဂ္ဂိုလ်တွေငွေမရှင်းမဲ့ထွက်သွားမှသူလို့တယ်ငွေမရှင်းမဲ့နဲ့ထွက်သွားလို့မရအောင်ဆိုပြီးတော့ကုန်တိုက်ရဲ့ထွက်ပေါက်တွေအကုန်လုံးအကြီးရောပိတ်ပြလိုက်တယ်ပိတ်ပြလိုက်တော့လူပေါင်းများစွာမီးလောင်ပြီးပိတ်ကြတာပေါ့လူပေါင်း200ကျော်ရှိနေတော့ကဲတကူကောင်းဆန်တဲ့ပုဂ္ဂိုလ်တကူကောင်းဆန်တဲ့လောဘတရားဆွမ်းမိုးလာပြီဆိုတော့လုံတယ်မလုံတယ်ဆိုတာရောသိသေးရဲ့လားမသိတော့ဘူးကဲသူတို့မီးလောင်သွားတော့ရောကဲသူတို့ဝယ်ထားတဲ့ပတ်စံရပါအောင်မလားမရတော့ဘူးနော်လူတွေလည်းပေးတဲ့အပြင်ကိုကုံတိုက်ကဒီစိဥ္စာတွေလည်းဆုံးရှုံးလာပါပဲပိတ်ထားတော့အပြင်ကမီးလာတမဲ့ပုဂ္ဂိုလ်တွေလည်းဝင်ပြီးတော့တက်လို့မရတော့ဘူးလေဒါတော့သူများအကျိုးပျက်စီးအောင်သူတို့ဘာအကျိုးပျက်စီးအောင်လဲလုံရရောက်တယ်ကိုအကျိုးလည်းပျက်စီးအောင်လုံရရောက်သွားတယ်တကူကောင်းဆန်ပြီးဟိဆိုရင်လုံတယ်မလုံတဲ့အကောင့်တို့ဘာမှနားမလဲတော့ဘူးသူတို့လည်းပဲတရားဆွေးမခံရဘူးလားလူတတ်မှုလူသိမှုနဲ့တရားစွဲခံရတာပေါ့ ဲ့ဒါတကူကောင်းဆန်တဲ့ပုဂ္ဂိုလ်ဟာအကုသိုလ်မှန်တယ်ဗာမသူပြုလို့ရတယ်ကိုကောင်းစားဖို့ကိုအဆင်ပြေဖို့ဆိုရင်သူများတည်းလေတန်ရတယ်သူများပစ္စည်းခိုးမှကိုဘဝအဆင်ပြေမယ်ဆိုရင်ခိုးရတယ်လိမ္မာညာမှကိုဘဝပြည့်စုံမယ်ကိုဘဝအဆင်ပြေမယ်ဆိုရင်လည်းလိမ္မာညာရဲပါတယ်တကူကောင်းဆန်တဲ့ပုဂ္ဂိုလ်မပြုရတဲ့အကုသိုလ်မှုဆိုတာရှိကိုမရှိတော့ဘူးဒီတော့စိတ်စင်မှာအမြဲတမ်းဘုသူစီကဘာရမလဲဆိုတာစဉ်းစားနေတဲ့လောဘလွန်မှုနေတဲ့အတွက်ကြောင့်ပြစ္ဆုတ်ပံအသက်ရှင်နေစဉ်မှာလဲစိတ်အေးချမ်းမှုဆိုတာမရှိပါဘူးမအေးချမ်းတဲ့စိတ်နဲ့ပြီးမယ်ဆိုရင်အပေလေးဘုံမှာရောက်မှာပေါ့ကိလေသာဖြစ်ယုံနေနဲ့မကဘူးအကုသိုလ်တွေကလည်းကျူးလွန်နေတာဆိုတော့ဒီကနေ့မှဒီအကုသိုလ်အာယုံကြီးထင်းလာပြီးတော့အပေလေးဘုံရောက်နိုင်ပါတယ်တရကောကောင်းဆန်တဲ့ပုဂ္ဂိုလ်အပေလေးဘုံရောက်မှာဆိုတာသူပြောကြတာမလို့ဘူးနော်ကံကောင်းထမလို့လူဖြစ်လာမယ်ဆိုရင်လေတကူကောင်းဆန်တဲ့မိဘမျိုးတကူကောင်းဆန်တဲ့ဆရာသမားမျိုးတကူကောင်းဆန်တဲ့မိဖေအပေါင်းနဲ့တငယ်ချင်းမျိုးနဲ့ပဲတွေ့ကြုံရမှာပဲအကျိုးစီးပွားတကူကောင်းဆန်တာရဲ့အလှပတကူကောင်းဆန်တာရဲ့လို့နှစ်မျိုးရှိပါတယ်အဲ့ဒါဆိုလိုက်ပါကိုကျိုးမဖဲ
ကိုကျိုးမဖဲ
လာမမဲ
လာမမဲ
လန်းတဲ့နတ်တို့ပြီ
လာတဲ့နတ်တို့ပြီ
ကိုကျိုးမဖဲ
ကိုကျိုးမဖဲ
လာမမဲ
လာမမဲ
လန်းတဲ့နတ်တို့ပြီ
လန်းတဲ့နတ်တို့ပြီကိုကျိုးမဖဲလာမမဲလန်းတဲ့နတ်တို့ပြီကိုကျိုးမဖဲလာမမဲလန်းတဲ့နတ်တို့ပြီ
အဲ့ဒါအကျိုးစီးပွားနဲ့ပတ်သက်လို့တကူကောင်းဆန်တဲ့ပုဂ္ဂိုလ်ကဘာအကုသိုလ်မဆိုပြုရဲတယ်တကူကောင်းဆန်တဲ့ပုဂ္ဂိုလ်ကုသိုလ်ကောင်းမှုလည်းပဲမပြုဘူးလားအကုသိုလ်လုပ်တဲ့တစ်ဖက်ကပြုနေရင်လည်းနမောကောင်းစားဖို့နမောအရှင်ပြီးဖို့ဆိုတဲ့စိတ်လေးနဲ့ကုသိုလ်ကောင်းမှုလည်းပြုတော့ပြုတယ်အကုသိုလ်တွေအများကြီးခြံရံပြီးတော့ကုသိုလ်လေးကြိုးစားကြိုးစားပြုအဲ့ဒီကုသိုလ်ကလည်းအကျိုးပေးမှာပါပဲအကုသိုလ်မှုတွေပြုထားတဲ့ပုဂ္ဂိုလ်ကုသိုလ်ပြုလို့အဲ့ဒီကုသိုလ်ကအကျိုးမပေးဘူးရဲ့လို့တော့မရှိဘူး။ဒါပေမဲ့အကျိုးပေးတဲ့အခါမတန့်စင်ဘူး။သူများတတ်တတ်လို့ရထားတဲ့ပစ္စည်းဥစ္စာနဲ့ပြုတဲ့တန်းနဲ့ဆိုတော့ဒါနကမှုပြုတဲ့ဆိုရင်အဲ့ဒီဒါနရဲ့အကျိုးကြောင့်တော့အကျိုးပေးတဲ့ဘဝမှာချမ်းသာမှာပဲ။ဒါပေမဲ့အနာရောဂါများမယ်။အသက်တူမယ်။သူရိုးတွေလည်းတွဲမနေဘူးလား။တွဲနေတယ်။သူများပစ္စည်းခိုးလို့ရထားတဲ့ဒီနေ့ဒီခိုးပြီးတော့မှရထားတဲ့ပစ္စည်းဥစ္စာနဲ့တူတမ်းမယ်ဆိုရင်လေချမ်းသာတဲ့အကျိုးတော့ရမှာပဲဒါပေမဲ့ကိုရတဲ့အကျိုးစီးပွားတွေရေချောင်ပျက်စီးတာနဲ့မီးချောင်ပျက်စီးတာနဲ့သူများခိုးသွားတာနဲ့သူများကလိမ်သွားတာနဲ့ခဏခဏပျက်စီးဆုံးရှုံးမယ်တာရီသမီးတွေကဖြုံးပြီးပြစ်တာနဲ့စသည်အားဖြင့်ပေါ့လိမ်ညာလို့ရထားတဲ့ပစ္စည်းဥစ္စာနဲ့တူမယ်ဆိုရင်လေတူတဲ့အတွက်ကြောင့်တော့ချမ်းသာမှာပဲဒါပေမဲ့လိမ်မညာတဲ့ပစ္စည်းနဲ့ကြီးပဲတွေ့မှာပဲအဲ့တော့အကုသိုလ်တွေအများကြီးပြုလုပ်ထားပြီးတော့အကုသိုလ်တွေအများကြီးခြံရံပြီးတော့မှတခါတည်းအကျိုးကြကြကြကုသိုလ်ပြုမယ်ဆိုရင်ကုသိုလ်အကျိုးရတော့ရပါမယ်ဒါပေမဲ့သူကျိုးပေါင်းများစွာနဲ့ပူတွဲပြီးတော့ခံစားရပါလိမ့်မယ်တကူကောင်းဆန်တဲ့ပုဂ္ဂိုလ်ပြုတဲ့ကုသိုလ်ဟာလည်းအများအပြားတော့ယရယာကုသိုလ်နဲ့လက်ပေးလက်ယူကုသိုလ်လောက်ပဲဖြစ်မှာပါပဲယရယာကုသိုလ်ဆိုတာကသိတယ်မလားဘလို့ကုသိုလ်တော့တချို့ရှိတယ်လေတင်းနလာတာကြီးပွားချမ်းသာခြင်းလို့ရှိရင်တင်းနလာတာဘုံကြီးကိုးဝယ်ရမယ်တင်းနလာတာဘုံကြီးကိုသာဆွမ်းဖမ်းမှန်ပို့တယ်တင်းနလာတာကိုတင်းနနေတိုင်းသာဆွမ်းသွားပို့တယ်စီဝါကြီးတွေအထင်ကြီးလိမ့်မယ်လို့ပြောတာလည်းမရှိဘူးလားပြောတာလည်းမကောင်းဘူးလေအဲ့လိုလိုက်လုပ်နေတဲ့လူလည်းရှိတာပဲကိုကအင်္ဂါတာကြီးပွားချမ်းသာခြင်းနဲ့ဆိုရင်အင်္ဂါတာဘုံကြီးကိုစီကပ်ကိုးကွယ်ရမယ်အင်္ဂါတာဘုံကြီးကိုရေးပြီးတော့တူတန်းရမယ်တဲ့အဲ့လိုကုသိုလ်မျိုးကြတော့ကုသိုလ်စစ်စစ်လားယရိယာကုသိုလ်လားရရကုသိုလ်ရရကုသိုလ်ကအကျိုးပေးမလားမပေးဘူးပြီးတော့ပြီးမှာပါပဲဒါပေမဲ့နည်းနည်းပါးပါးလေးပဲပြီးပြီးနေတတိယနဲ့ပါးပါးလေးပဲပြီးမှာပေါ့လေနော်ခုခေတ်လို့ပြောမယ်ဆိုရင်တော့ဖယားပန်းပြီးတာပဲကိုနှစ်တဲ့ညံတို့ရဲ့ပန်းကြီးစုပေါ့ဖယားကိုပန်းလို့ရဲ့ပန်းလို့ရဲ့ဆိုတာနေ့လေးကလည်းကြိုးလိုက်ပါသေးတယ်လာတဲ့ဧည့်သည်တွေကိုလူတရားကိုကသဘောတကောင်လူတရားကကာမလူတရားကိုချစ်တယ်ဆိုရင်လည်းပန်းမပေးဘူးလားဘာလို့ပြီးတာလဲဟောချစ်လို့ရှင်းတာပဲနော်ကိုရင်ထဲကချစ်ချင်းမေတ္တာရဲ့သင်္ကေတအဖြစ်နဲ့ပန်းလေးပေးတာသူ့ကိုချစ်တယ်သူ့ကိုမြတ်လို့တယ်သူ့ကိုနှစ်သက်တယ်ဆိုတာတသက်ပြရတဲ့အနေနဲ့ပန်းလေးပေးလိုက်တာပဲ အဲ့ဒီလိုပါပဲမြတ်စွာဘုရားကိုပန်းသူတယ်ဆိုတာလေကိုချစ်တဲ့လူကိုပန်းပေးတာနဲ့ဥပမာတူတယ်ထပ်တူထမ်းရဟိုအစင်းနေနေနှိုင်းရတာမဟုတ်ဘူးနော်မြတ်စွာဘုရားကိုကသိပ်ပြီးတော့ကြည်ညိုတယ်သိပ်ပြီးတော့ချစ်တယ်သိပ်ပြီးတော့မြတ်နိုးတယ်မြတ်စွာဘုရားပေါ်မှာချစ်ခင်မြတ်နိုးတယ်ကြည်ညိုလေးစားပါတယ်ဆိုတာကိုသက်သေပြတဲ့အနေနဲ့ပန်းနေပူတော်တာပဲအစင်းဟိုနားချင်းအောင်လွယ်တကူပြောလိုက်တော့ပန်းပေးတာပဲပေါ့ဘုရားကိုပန်းလို့တဲ့ဆိုလည်းပန်းပေးတာပဲမဟုတ်လားဒါနဆိုတာပေးတယ်လို့အဓိပ္ပာယ်ထွက်တာကိုအဲ့တော့မြတ်စွာဘုရားကိုပန်းလို့တဲ့ဆိုတာလည်းပန်းပေးတာပဲဘာလို့ပန်းပေးတယ်လဲဆိုရင်ကြည်ညိုလွန်းလို့မျက်နှာလွန်းလို့ချစ်လွန်းလို့ကိုယ့်ရဲ့ကြည်ညိုမှုမျက်နှာမှုကိုသက်သေပြတဲ့အနေနဲ့စိတ်ထဲမှာပဲကြည်ညိုနေတယ်ဆိုတော့ကြည်ညိုမှဘယ်လိုသိမှာလဲအဲ့တော့စိတ်ထဲကကြည်ညိုမှုကိုမြန်မာထုတ်ဖို့ပြတာတဲ့အနေနဲ့မြတ်စွာဘုရားကိုပန်းလို့တာပဲဒါဆိုရင်ကိုယ်နှစ်တည်းမျက်နှာတွေပန်းလို့ယူလိုက်ပေါ့နှစ်စီပန်းနှစ်တည်းရင်နှစ်စီပန်းယူပေါ့စပယ်ပန်းနှစ်တည်းရင်စပယ်ပန်းယူပေါ့ကံကောပန်းနှစ်တည်းရင်ကံကောပန်းယူပေါ့အဲ့ဒီလိုမဟုတ်ဘူးဗေဒရှားကကံကောညွန့်ဆိုကံကောညွန့်ထိုးလိုက်တယ်ခရီညွန့်ဆိုခရီညွန့်ဒန်းညွန့်ဆိုကဲဒန်းညွန့်မလုပ်တာတော့ဒီတပြေကက်တွေဟိုတပြေကက်ကတော့ထားလိုက်မှာပေါ့နော်ဒီကံကောညွန့်နေခရီညွန့်နေကိုကနှစ်တည်းရလားပန်းအနေနဲ့နှစ်သက်တာမဟုတ်ဘူးနော်ဒါထိုးလို့ရှိရင်တော့ဘလို့ဘလို့အချင်းကြီးမဲ့ဆိုတဲ့စိတ်နဲ့သာနှစ်သက်တလို့လို့ဖြစ်နေတာအဲ့တော့ကိုယ်တကယ်နှစ်သက်တဲ့ပန်းလေးကိုယူပေါ့နေစီပန်းကွာနှစ်သက်ရတဲ့နဲ့ဗေဒင်ချာကသူ့ပါလို့မလှူပါဘူးဆိုပြီးတော့မလှူဘူးဆိုရင်တခြားပန်းတွေကတော့ဗေဒင်ချာကဗာဏိသားဆိုချင်တော့ဗာပန်းလေးယူဆိုပြီးတော့လှူတယ်ဆိုရင်အဲ့ဒီပန်းလှူတဲ့ကုသိုလ်ကလည်းရေရာကုသိုလ်ပဲရှင်းပါပဲရေရာကုသိုလ်သူပဲဆိုတော့စိတ်ကဖရာကုံတော်တွေကိုကြည်ညိုမြန်နိုးတဲ့ဆိုတဲ့အဓိပ္ပာယ်လည်းမပါတော့ဘူးပန်းလှူတဲ့ဆိုတာကခုနနှစ်သက်မြန်နိုးမှုရဲ့သင်္ကေတလည်းဖြစ်တယ်ဂုံပြူခြင်းနဲ့ဂုံပြူခြင်းရဲ့သင်္ကေတလည်းဖြစ်တာပဲကိုယ်နိုင်ငံမှာဟိုခြားနိုင်ငံကသမရာကြီးတွေဝန်ကြီးချုပ်တွေတို့လာကြတာတီဗီတွေသတင်းစာတွေမှာလည်းတွေ့မှာပါပဲနိုင်ငံတော်ကြီးကတွေတွေ့ဆုံကြတဲ့အခါကျတော့သပွဲတွေပေါ်မှာပန်းတွေပါတွေပြင်မထားဘူးလားဒါနိုင်ငံတော်ကြီးကတွေကိုဂုံပြူတဲ့သဘောပဲမြတ်စွာဘုရားရဲ့တွေ့နိုင်မဲ့တဲ့ဂုံတော်တွေကိုဂုံပြူတဲ့အနေနဲ့ကိုကပန်းနဲ့ပူဇော်တာအဲ့လိုဆိုတော့တကယ်ပန်းအစင်းနဲ့ထိုက်တဲ့တဏ္ဍဂုံပြူမှလားဟိုအိပ်ဘက်ဒီအခက်တွေနဲ့ကြောင်ချော်ချော်လုံးမှာလားဟိုသူများကနိုင်ငံတော်ကြီးကတွေဝန်ကြီးချုပ်တွေပါတယ်လာတယ်တပြေကက်နဲ့ဟုတ်လားခီးညွန့်နဲ့ဂန်းကောင်ညွန့်နဲ့ထိုးပြီးတော့ဂုံပြူရဲ့လားဘယ်သူမှဂုံမပြူဘူးနော်လူလူချင်းကိုထွတ်မြတ်ထားတဲ့ပုဂ္ဂိုလ်ကြတော့ခီးညွန့်ဂန်းကောင်ညွန့်နဲ့ဂုံမပြူဘဲနဲ့တကယ်တလောကလုံးရဲ့အမျက်ဆုံးဖြစ်တဲ့ဘုရားကျမှာဂန်းကောင်ညွန့်ခီးညွန့်ဒန်းညွန့်ဘာညွန့်ညာညွန့်ဖိုးညွန့်ဒီညွန့်ဟိုအခက်ဒီအခက်တွေနဲ့ထိုးတာသဘောမှကြားပါမလားဒါကစကားဆက်လို့ကြားညက်ပြီးပြောလိုက်တာနော်အဲ့တော့ဒီကုကောင်းဆန်တဲ့ပုဂ္ဂိုလ်ပြုတဲ့ကုသိုလ်ကရေရာကုသိုလ်ရင်လည်းဖြစ်မယ်ဒါမှမဟုတ်လက်ပေးလက်ယူကုသိုလ်ရင်လည်းဖြစ်မယ်ဒီလိုကိုဒါပေးလိုက်လို့ရှိရင်တော့ဒီလူစီကကိုယ်အခွင့်အရေးလေးရမှာပဲဆိုပြီးတော့ပေးတဲ့ကုသိုလ်ယူကြတော့လက်ပေးလက်ယူကုသိုလ်အဲ့ဒါကြီးလည်းမရှိဘူးလားသူ့ကိုသိန်းတရားပေးလိုက်လို့ရှိရင်တော့သူ့စီကသိန်းတစ်ထောင်အခွင့်အရေးတစ်ခုရမှာပဲဆိုပြီးပေးတာဒါနကုသိုလ်ဖြစ်စင်မဟုတ်ဘူးလက်ပေးလက်ယူကုသိုလ်တဲ့အဲ့ဒါလက်ပေးလိုက်ယူကုသိုလ်လို့တော့အကျိုးမပေးဘူးလားလို့တော့မိစ္ဆာရှိရပေါ့အကျိုးပေးပါမလားကောင်းတဲ့လူမန္တနာအကျိုးကတော့ပေးမှာပဲကုသိုလ်ကောင်းမှုကကုသိုလ်ကောင်းမှုနဲ့ပတ်သက်လို့၃မျိုးရှိတယ်လာလာဘာကိုညွှန်မှန်းပြီးတော့ပြုတဲ့ကုသိုလ်ရင်ကုသိုလ်ရခြင်းလို့ပြုတဲ့ကုသိုလ်ရင်နိဗ္ဗာန်လိုခြင်းလို့နိဗ္ဗာန်ရခြင်းလို့ပြုတဲ့ကုသိုလ်ရင်ကုသိုလ်အစဉ်မနဲ့ဆင့်ရှိလဲ၃ဆင့်ရှိတယ်တိစ္ဆုတ်ပန်စီဝါလာတက်ဖို့ယာရုတူဖို့ခင်ပေါ်ကြော်ကြဖို့စသည်အားဖြင့်ပစ္စုပန်ဒီကောင်းကျိုးတွေထုံကုန်ပြလိုက်တော့ပစ္စုပန်လာလာပါအတွေ့ညီမှန်းပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုကပစ္စုပန်လာလာပါပြီးတော့ရပါလိမ့်မယ်။ဒီဝတ်တဲ့ဆိုပို့ဆိုပြီးတော့ရရားရှိတဲ့အနေနဲ့တူတဲ့ကုသိုလ်တွေရှိတယ်။ရရားဆရာကတကယ်ကိုပညာကျွမ်းကျင်လို့ရရားစွမ်းနဲ့ဆိုလို့ရှိရင်ကိုလုံးလိုက်တဲ့ရရားကြောင့်ဒီဝတ်တဲ့ဓာတ်တို့ယာဉ်တို့ဓာတ်တို့သတ္တရအရှင်ပြေဓာတ်တို့လုံရင်ဆန္ဒပြေဝါဓာတ်တို့ကိုလိုချင်တဲ့ကောင်းကျိုးရပါလိမ့်မယ်။ဒါပေမဲ့နောင်ဘဝပြေဆုံးဖို့နောင်ဘဝချမ်းသာဖို့တော့မစင်စားပါနဲ့တော့ကိုယ်ကစီဝတ်တက်ခြင်းလို့ယရိယာကုသိုလ်ပြုတဲ့ဆိုရင်စီဝတ်တက်တာနဲ့ပဲအဲ့ဒီကုသိုလ်ရဲ့အဆုံးသတ်တိတွေကုန်ပါပြီနောင်ဘဝအတွက်ကုသိုလ်မရှိတော့ဘူးတနည်းပြောမယ်ဆိုစီဝတ်တက်ဖို့ကုသိုလ်ပြုတဲ့ဆိုရင်စီဝတ်တက်မယ်ကုသိုလ်မရဘူးတဲ့ကုသိုလ်ရခြင်းလို့ကုသိုလ်ပြုတဲ့ဆိုရင်စီဝါလည်းတက်မယ်ကုသိုလ်လည်းရမယ်ဒါပေမဲ့နိဗ္ဗာန်တော့မရနိုင်ဘူးခုနပြန်သွားတာပေါ့လေပစ္စုပန်စီဝါလလာပါတဲ့ကုသိုလ်ကောင်းမှုပြုတဲ့ဆင်ပစ္စုပန်စီဝါလလာပါတော့ရမယ်ကုသိုလ်မရဘူးနိဗ္ဗာန်မရဘူး ကုသိုလ်ရခြင်းလို့ပြုတဲ့ကုသိုလ်ကသီဝလာလာပါထမောကြကြမှုစားတဲ့ဂျူးတွေလေကိုမတောင်းတာပြီမဲ့ရမယ်ကုသိုလ်လည်းရမယ်ကုသိုလ်ကြတဲ့သတ္တန်ရမှာကောင်းဂျူးတွေပြီးမယ်ပေါ့ဒါမဲ့နိဗ္ဗာန်တော့မရနိုင်ဘူးနိဗ္ဗာန်ရခြင်းလို့ပြုတဲ့ကုသိုလ်တနည်းပြတော့ပါရမီကုသိုလ်မျိုးပြုတဲ့ပါရမီကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကြတော့သစ္ဆုတ်ပံသီဝလာလာပါထမောကြကြမှုစားပြီလေဒါကုသိုလ်လည်းရမယ်နိဗ္ဗာန်လည်းရမယ်ကုသိုလ်အစဉ်သုံးမျိုးသဘောပေါက်ပါတယ်နော်ဒါတကူကောင်းဆန်တဲ့ပုဂ္ဂိုလ်ကြတော့နိဗ္ဗာန်လည်းကြီးမားပြီးတော့မပြုတ်တတ်ဘူးကုသိုလ်ရခြင်းနဲ့စိတ်နဲ့လည်းကုသိုလ်ရဲ့သဘောကိုနားလည်ပြီးတော့ကုသိုလ်ရဲ့သံသတိအာနိသင်တွေကိုယုံကြည်ပြီးတော့ကုသိုလ်ရခြင်းလို့လုပ်တာမျိုးလည်းမဟုတ်တော့ဘူးပစ္စုပန်ဆံပေးလို့သီရအောင်ဆိုတဲ့သဘောမျိုးပဲရှိတယ်အဲ့တော့ဆံပေးလိုက်တော့သီရမရဘူးလားရတော့ရမယ်သီရရတဲ့နေ့ပြီးကိုမိတ်ဆွေကိုဆံပေးလိုက်တဲ့သူစီကသီလိုခြင်းလို့ဆိုတဲ့ရည်ရွယ်ချက်တစ်ခုနဲ့ပေးတာဆိုရင်သူစီကသီရတဲ့အကျိုးနဲ့တင်အဲ့ဒီဆံပေးရတဲ့အလုတ်ကြီးရဲ့အသွန်တက်တီကုံသွားပါပြီ။ဆံပို့ပေးလိုက်တဲ့ဆံလေးသုံးပြီးပြီးတော့ကျမ်းပါပါစီချမ်းသာပါစီ။သူ့ရဲ့ဆံလွယ်ချက်လေးပြည့်စုံပါစေဆိုတဲ့မေတ္တာစေတနာလေးနဲ့ဆံကုသိုလ်ကျူးတဲ့သဘောနဲ့ပေးတာဆိုရင်တော့သစ္ဆုတ်ပံကုဏသူ့ဘက်ကယေရှုတင်လို့ဆီပေးတာလည်းရမယ်။ကုသိုလ်ကောင်းမှုတွေလည်းရမယ်။နိဗ္ဗာန်ထိပါရည်မှန်းပြီးတော့ပေးမယ်ဆိုရင်တော့နိဗ္ဗာန်လည်းရမယ်ပေါ့။ဆိုလိုက်ပါအောင်ဆံဘုကကိုကျိုးမဖဲ့အဲ့ဒါကိုကျိုးကိုရုပ်ကိုဇီဝကြီးနဲ့ကြည့်ပြီးတော့တကူကောင်းမဆန်နဲ့ဒါဆိုရင်သူ့ရဲ့ဆန့်ကျင်ဘက်အနေနဲ့တကူကောင်းမဆန်ရင်တသက်နဲ့လည်းမပြီးသေးဘူးဘာလို့အောင်မှာတော့တကူကောင်းမဆန်ရအောင်ဆိုတော့ဘယ်နှကောင်းဆန်အောင်မှာတော့နှစ်ကိုကောင်းဆန်အောင်မှာပေါ့နော်အမှန်ကတော့နှစ်ကိုကောင်းဆန်တယ်ဆိုတာလည်းအမှန်ကတော့တကူကောင်းဆန်တာပါပဲငါဇနီးအတွက်ငါခင်မွန်းအတွက်ငါသားသမီးအတွက်ငါဆွေမျိုးအတွက်ဟုတ်လားငါလေးလုံးဆိုင်ရှိတယ်မလားငါအတွက်ငါဇနီးငါခင်မွန်းအတွက်ငါသားသမီးတွေငါစီမျိုးတွေအဲ့ဒီငါလေးလုံးကတော့မှန်ကတော့တကူကောင်းဆန္ဒကြီးပါပဲအဲ့တော့တကူကောင်းမဆန်ရဘူးဆိုတော့သူရဆန်ရင်ပဲပါရဟိတအလုပ်ကြီးကိုစွန်းနေတဲ့နေ့ကျူစာပြုလုပ်ရမယ်ပါရဟိတကလည်းနှစ်မျိုးရှိပါတယ်အလုပ်အလျောက်ပါရဟိတရဲ့တကူတကပါရဟိတရဲ့အလုပ်အလျောက်ပါရဟိတဆိုတာကကိုယ့်ရဲ့အတ္တမေဝါကြောင့်အလုပ်ကြီးလုပ်တဲ့နေရာမှာတစ်သက်သားပေါ်စေတနာမေတ္တာထားပြီးတော့ပြုလုပ်တာဒီရောက်နေဆိုလို့ချင်းကျိုးမြတ်တစ်ခုအတွက်ဒီရောက်လာပါပဲဒါပေမဲ့ဝယ်သူအပေါ်မှာစိရဏမေတ္တာထားပြီးတော့ကိုယ့်ရဲ့ကုမ္ပဏီကိုလည်းအကြီးသေးကောင်းဆုံးဖြစ်အောင်လုပ်တယ်ဒီနှုန်းကိုလည်းမှန်ကန်အောင်ရောင်းတယ်ဝယ်သူတွေအားလုံးအပေါ်မှာလည်းဝယ်ပြီးဖြစ်စီမဝယ်ပြီးဖြစ်စီမေတ္တာစိရဏအပြည့်အဝနဲ့တိုက်လိုက်နေလဲနှွေးနှွေးထွေးထွေးပြောဆိုဆက်ဆံနေဆိုရင်အလိုအလျောက်ပရဟိတဖြစ်သွားပါတယ်အလိုအလျောက်ပရဟိတဖြစ်တယ်မဖြစ်ဘူးဆိုတာကိုကောင်းကောင်းမွန်မွန်သမမညာမလုပ်တဲ့ပုဂ္ဂိုလ်နဲ့နှိုင်းရှင်ကြီးမှပြီးနိုင်တယ်။အလေးခိုးတဲ့ဆိုင်မှာဝယ်ခဲ့ရတာနဲ့အလေးမခိုးတဲ့ဆိုင်မှာဝယ်ခဲ့တဲ့ဘယ်ဟာကပိုစိတ်ချမ်းသာတော့အလေးမခိုးတဲ့ဆိုင်မှာဝယ်ရတာစိတ်ချမ်းသာတယ်။အလေးခိုးခံလိုက်ရတဲ့ဆိုတာကိုသိလို့ရှိရင်စိတ်ချမ်းသာပါမလား။စိတ်နဲ့ချမ်းသာ။အဲ့စိတ်နဲ့ချမ်းသာမှုလေးနဲ့နှိုင်းရှင်ကြီးလိုက်တော့မှကိုအလေးမခိုးနဲ့မှန်မှန်ကန်ကန်ရောင်းလိုက်တဲ့ပုဂ္ဂိုလ်ဟာတစ်ပတ်သားစိတ်ချမ်းသာအောင်လုပ်ရရောက်တယ်။သူ့မှာလည်းပဲကုသိုလ်ကြီးရသွားတယ်ဆိုတာမထင်ရှားဘူးလား။ထင်ရှားတယ်ပြန်ဆရာတယောက်ပြန်စီတယ်ပဲဆိုကြပါစို့ပြီးပြီးရောပဲနေသားကရဒီလောက်ွက်ကလေးပြီးသွားပြီးရောဆိုပြီးတော့စေတနာမပါမေတ္တာမပါပဲနဲ့ဖြစ်တယ်လို့စီသွားအုပ်စီတာကလည်းရွတ်တိရွတ်ဆောင်အင်္ဂရီချောတော့လေဉာဏ်ဉာဏ်တန်းနဲ့မညီမညာနဲ့တခြားတယောက်ကြတော့နေသားတော့သူယူတာကယူတာပဲကန်ထိုက်သူလို့ရှိရင်လည်းသူ့လောက်ွက်နဲ့သူယူတာကယူတာပဲဒါပေမဲ့စေတနာမေတ္တာထားပြီးတော့အုပ်ကလေးတွေကိုညီညီစီစီရေးလေးဖြစ်အောင်စီးတယ်အင်္ဂရီလေးချောတော့လေတကယ်ကိုအဖို့ဖြစ်တည်ဖြစ်မနေအောင်တတ်တတ်ရရတည်းစီးတယ်လူပြီးနေအောင်ရက်နေအောင်ချောညက်နေအောင်စီးတယ်အဲ့လိုဆိုရင်ဘယ်သူစီထားတဲ့အဆောက်အအုံမှနေရတာသိချမ်းသာမလဲချောညက်နေအောင်ကောင်းကောင်းမွန်မွန်စီထားတဲ့ပြန်ဆရာရဲ့လက်ရနဲ့နေရတဲ့အိမ်မှာသိချမ်းသာတာပေါ့ဒါဆိုရင်လက်ရမကောင်းတဲ့အဆောက်အအုံမှနေရတဲ့အခါမှာစိတ်ဆင်းရဲတာနဲ့နှိုင်းရှင်းကြည့်လိုက်တော့မှလက်ရကောင်းကောင်းစေတနာမေတ္တာထားပြီးတော့လှုပ်ထားတဲ့အဆောက်အအုံမှနေရတာစိတ်ချမ်းသာတယ်ဆိုတာထင်ရှားသွားတယ်စိတ်ကိုချမ်းသာလို့ဘယံဆရာတွေမေတ္တာပို့လို့လက်သမားတွေမေတ္တာပို့လို့ညီညီနေရာတွေမေတ္တာပို့လို့လုပ်ငန်းရှင်တွေဆက်လို့ရလုပ်ငန်းရှင်ကိုမေတ္တာပို့လို့နေရတဲ့သူမှစိတ်ကိုစိတ်ချမ်းသာတာပဲတကယ်လို့သာဥဒ္ဒရာလည်းမညီမညာအင်္ဂလိပ်ကလည်းဖယိုဖယဲတကားတွေပရင်းမောက်တွေကလည်းရိုင်းတိရိုင်းနဲ့အမိုးကလည်းပါလို့မိုးယူဆိုစိတ်မဆင်းရဘူးလား အဲ့ဒီကြတာမှဩဟိုလက်သမားဆရာဘုံပြန်ဆရာတွေဟိုအရင်နေလောက်ခတာကောင်းလိုက်တာဆိုတာသိနိုင်တာအဲ့တော့ကောင်းကောင်းမွန်မွန်လှုပ်ထားတဲ့အလုပ်ကြောင့်ကိုယ်မှစိတ်ချမ်းသာသူတို့ဘာကိုယ့်ရဲ့တမန်မညာလို့ကိုယ်သူတို့ဘာစိတ်ချမ်းသာစေခြင်းနဲ့စိတ်သူတို့ဘာကောင်းကျိုးရစေခြင်းနဲ့စိတ်နဲ့လှုပ်တာလေးနဲ့နှိုင်းရှင်းခြင်းရင်သိနိုင်တာပေါ့ဖြစ်တယ်လို့လုပ်နေတဲ့အချိန်မှာဟိုစီးပွားရေးလုပ်ငန်းလှုပ်တာပဲကုသအကုသနဲ့ဘာမှမဆိုင်ဘူးလို့ပြောလို့မရဘူးနော်အတ္တမွေမညာလုပ်ငန်းစီးပွားရေးလုပ်ငန်းမြင့်ဖြစ်စေကမူစေတနာမပါပဲလုပ်ရင်အကုသိုလ်ကဖြစ်နေတာပဲသူများပြည်စီခိုးမှမဟုတ်ဘူးကိုယ်စီသီလဝရတူစီကခိုးလိုက်မှမဟုတ်ဘူးစေတနာမပါဘူးဆိုရင်ကိုယ်အလေးမခိုးဝဲထားအောင်ပေါ့ကိုယ်ရလာတဲ့ပြည်စီကိုအည်သွေးကောင်းအောင်လုပ်မထားဘူးဆိုရင်ဒါအကုသိုလ်ဖြစ်နေတာပဲအလေးလည်းမခိုးပါဘူးည်သွေးလည်းကောင်းပါလေဒါပေမဲ့လာဝရတဲ့ဒီပေါ်မှာမချေမငန်းနဲ့မမောက်မမဆက်ဆံနေဆိုရင်လေဇေယောင်းနေရင်လည်းဘာဖြစ်နေတာတော့အဘိဓမ္မာရှင်းနေတာနော်ပစ္စည်းလဲရည်သေးကောင်းအောင်လို့ဇင်းလုံးလဲမှန်ကန်အောင်လို့ဝဲသူဘောမှာလဲချူချူသာသာပြောဒါဆိုရင်ကုသိုလ်ကောင်းမှုကြီးဖြစ်နေတာပဲခုနပညာဆရာနှစ်ယောက်ပဲကြီးပေါ့လေပုဂ္ဂိုလ်ဖြစ်တယ်လို့စီနေတဲ့ပုဂ္ဂိုလ်လဲဒီနေ့ကအုတ်ချက်တရားပဲစီဖြစ်တယ်ဆိုပါစို့ကောင်းကောင်းမှုမစီတဲ့သူကလဲအုတ်ချက်တရားပဲစီဖြစ်တယ်ဒါမဲ့ဟိုမကောင်းတရားဖြစ်တယ်လို့စီထားတဲ့ပုဂ္ဂိုလ်စီတဲ့ပညာဆရာကစီနေရင်းနဲ့ကိုအကုသိုလ်ကြီးဖြစ်နေတာစေတနာမှမပါဘူးပြီးပြီးရောဆိုတဲ့စိတ်ကြီးဖြစ်နေတာဆိုတော့အကုသိုလ်စိတ်ပဲကိုယ်တမောညာလို့လုံနေတဲ့ကိုအကုသိုလ်ကဖြစ်နေတာနော်။ဟိုပညာတတရရကလေးနဲ့ဒီအိမ်မှနေတဲ့ပုဂ္ဂိုလ်ဒီဆောက်အောင်သုံးကြည့်တဲ့ပုဂ္ဂိုလ်စိတ်ချမ်းသာပါစေ။အဆောက်အုံလေးရည်သွေးကောင်းပါစေ။ရေကန်ဖြစ်လဲရေကန်။အဆောက်အုံအိမ်ဖြစ်လဲအိမ်ပေါ့လေ။ရည်သွေးလေးကောင်းပါစေဆိုတဲ့စေတနာလေးနဲ့တတရရကလေးကြောင်းကြဆိုင်ပြီးတော့စီးနေတဲ့ဆိုရင်အဲ့ဒီကြောင်းကြဆိုင်နေတာလေးကောင်းကောင်းမွန်မွန်တတရရဖြစ်အောင်ကြောင်းကြဆိုင်နေတဲ့ဓာတ်ကလေးကိုကကုသိုလ်ကံလို့ခေါ်တာ။ကြောင်းကြဆိုင်နေတဲ့မှာစေတနာကြောင်းကြဆိုင်နေတဲ့သဘောလေးကိုစေတနာလို့ခေါ်တာပေါ့။ကံဆိုတာစေတနာကိုပြောတာပဲမဟုတ်လားပါဠိလေးကြိုးကြည့်ပါမှာတဲ့စေတနာဟံစေတနာဟံဘိက္ခုကံမံဝရမိဆိုတာဘုရားဟောထားတာရှိတယ်လေအဲ့တော့ကိုယ့်ရဲ့သမေဝါညာလောက်ကိုစေစေတနာမုံမုံမြတ်မြတ်တဏ္ဍစင်စင်လေးနဲ့လုပ်နေတယ်ဆိုရင်အလိုအလျောက်ပရဟိတဖြစ်ပါတယ်ကိုလိုလေရပါတယ်တကူတကပရဟိတဆိုတာကတော့ကိုယ့်ရဲ့သမေဝါညာအလုံးနဲ့ဘာမှမပတ်သက်ဖင်းနဲ့သူတစ်ပါးရဲ့အတူစီဝါရှိရာရှိချောင်းအလုပ်တွေကိုထိန်ကုန်ခံအပင်ပန်းခံငွေကုန်ခံပြီးတော့လုပ်ပေးနေတာအဲ့ဒါကိုတော့တကူတကပရဟိတလို့ခေါ်တယ်ဒါကတော့အများသိနေတဲ့ပရဟိတပေါ့လူမှုရေးနဲ့ပတ်သက်တဲ့ပရဟိတတွေလည်းရှိမယ်သာသနာရေးနဲ့ပတ်သက်တဲ့ပရဟိတတွေလည်းရှိမယ်ပေါ့ခုဒီနေ့တရားဝိဉ္ဇဉ်ကျင်းပါတယ်ဆိုတာကအလိုလျောက်ပရဟိတလားတကူတကပရဟိတလားကိုယ့်ကိုယ်တရားဝိမလို့ခနဲ့အိမ်မှာအေးဆေးထိုင်နေလည်းမရဘူးလားကုသိုလ်ရခြင်းကိုယ့်ဘာသာကိုတရားတည်းကိုလေးနားထောင်ပေါ့သူများကိုဓမ္မဒါနတရားရှိတွေးနေတယ်ဆိုလည်းကိုယ့်ဘာသာကိုသိခွေဝေစာဥွေလည်းရတာပဲဒါပေမဲ့အရှင်လက်လက်နားစီခြင်းနဲ့စေတနာလေးနဲ့ခုလိုတရားဝဲလို့လိုက်တော့လေကဲတကူတကပရဟိတမဖြစ်ဘူးလားဖြစ်သွားတယ်အဲ့တော့တကူတကပရဟိတလို့ပြောမယ်ဆိုလည်းရတာပါပဲအလူအလျောက်ပရဟိတလို့ပြောမယ်ဆိုလည်းရတာပါပဲအများအကျိုးဆောင်ကိုယ့်အကျိုးအောင်လို့လည်းရှိတယ်ကိုယ့်အကျိုးဆောင်ကိုကျိုးဆောင်ရအများကြီးမအောင်လားဘလို့အောင်လားအဲ့ဒါကုသိုလ်ပြုတယ်ကုသိုလ်ပြုတယ်ဆိုတာတကယ်တမ်းကျတော့ကိုကျိုးဆောင်အများကြီးအောင်ပဲဒါနာကံမှုပြုတယ်ရှင်းလျာဘဝမဆင်းအောင်ရှင်းလျာဘဝဆက်ဆက်ရရပြည့်စုံအောင်ဆင်းတန်းမြင့်အောင်ကိုကောင်းကျိုးရဖို့ကိုကျိုးဆောင်တဲ့အနေနဲ့ဒါနာတွေပြုနေကြတာအများအဆင်ပေါ့နော်ကိုကျိုးရဖို့တဲ့ဒါနာပြုတာပဲဒါမဲ့လို့အဲ့ဒီဒါနာပြုခံရတဲ့ပုဂ္ဂိုလ်အလှခံရတဲ့ပုဂ္ဂိုလ်ဒီမှာချမ်းသာမသွားဘူးလားချမ်းသာသွားတယ်ဘုရားဘာကိုဆွမ်းကတ်တယ်ဆိုလို့ရှိရင်ဒါဖြစ်လျာဘဝမှာကောင်းကျိုးချမ်းသာတွေရအောင်ဆိုတဲ့သဘောနဲ့တန်မြာရိက္ခာစုတဲ့အနေနဲ့ဆိုပြီးတော့တန်မြာခီးမှာရိက္ခာတုပ်ဖြစ်တဲ့စုဆောင်သိသိတဲ့သဘောနဲ့ဒါနပြုလိုက်တာပဲဒါမဲ့လို့ဆံပုံပြီးတဲ့တန်ဃာတော်မှာချမ်းသာမသွားဘူးလားကိုယ်အကျိုးဆောင်အများအကျိုးအောင်သီလကောင်းမှုလည်းဒီတိုင်းပဲပေါ့ထင်လေးတဲ့ကောင်ရိုက်ခြင်းနဲ့မရိုက်ခြင်းနဲ့သီလကိုလုံအောင်ထိန်းလိုက်တယ်ဖြစ်လျာဘဝအသက်လည်းမတိုးအောင်နာယောဂါတွေလည်းမများအောင်သီလကုသိုလ်လေးရပြီးတော့ဒီသီလကုသိုလ်ကနေတခြင်းမေဖို့နိဗ္ဗာန်ကြီးရအောင်ဆိုပြီးတော့ကိုယ့်အကျိုးအတွက်သီလလေးထိန်းလိုက်တာပဲဒါပေမဲ့အဲ့ဒီထိန်းလေးလည်းချမ်းသာမသွားဘူးလားချမ်းသာသွားတယ်ကိုယ့်အကျိုးဆောင်အများအကျိုးအောင်ကုသိုလ်ကောင်းမှုနဲ့ကိုယ့်အကျိုးဆောင်နေခြင်းအများအကျိုးကအလိုလိုအောင်ပြီးသားပါပဲတတဝါအာလုံးကြမှာချမ်းသာကြပါစေမေတ္တာဘာဝနာကုသိုလ်လေးလိုချင်လို့ဓမ္မမဟုတ်လည်းလူရှိလူချင်းပေါ်များခြင်းလို့စိတ်ကလေးကြည်လင်အေးချမ်းခြင်းလို့စိတ်ကလေးကြည်လင်အေးချမ်းခြင်းလို့မေတ္တာပါရမီတွေရှိခြင်းလို့မေဖို့နိဗ္ဗာန်ရခြင်းလို့မေတ္တာပို့တယ်မေတ္တာပို့ခံရတဲ့ပုဂ္ဂိုလ်ဒီမှာလည်းချမ်းသာမသွားဘူးလားချမ်းသာသွားတယ်ကျေးဇူးတော်ရှင်ဝေဝေဆရာတော်ထာကြီးကနှိမ့်တော်မူဘူးတယ် ကိုနာရီဝါလီတတိကပြီးတော့ဝင်နေတဲ့လေရှုမှတ်လိုက်တဲ့အလို့ကိုအာနာဘာနာရှုလိုက်တဲ့အလို့ကြောင့်ကိုပံဝဲခြင်းမှာရှိတဲ့တတ္တဝါတွေနဲ့တကွာတလောကလုံးချမ်းသာသွားပါပြီဝိပဿနာလို့အားထုတ်ကြတဲ့ဆိုရင်လေကိုအတွက်ကိုကောင်းမှုလုပ်နေပြီမဲ့ကိုပံဝဲခြင်းမှာလည်းသူတော်ကောင်းချက်ဓမ္မတတ်တွေရက်ခတ်ပြီးတော့ချမ်းသာသွားတာပါပဲကိုကျိုးဆောင်အများအကျိုးအောင်ကိုတော်ကောင်းမှုဆိုတာကိုကျိုးဆောင်ပြီးနဲ့အများကျိုးအောင်လုပ်နေတာပဲနော်ဒါကြောင့်ဒီနေ့တရားဝဲကအလိုလျောက်ပရဟိတတွေပြောမယ်ဆိုလေရတာပဲဓမ္မဒါနကုသိုလ်ကြီးကိုရအောင်ဆိုပြီးတော့တရားဝဲကျင်းပပေးတာတရားနာတဲ့ပုဂ္ဂိုလ်ဒီမှာလေအကျိုးကြီးများသွားကြတာပဲနမနှစ်ကဒီကုကောင်းမဆံရဘူးတဲ့အလိုလျောက်ပရဟိတရဲ့ဒီကုတကပရဟိတရဲ့တွဲပြီးတော့တုပ်ပေါ့နောက်တတိယချက်ကပါတယ်လေအမှန်တတိယချက်ဆိုမှာစာရကထန်လိုက်ရပြီလေနော်ကုသိုလ်ပူနွေးရမယ်။ဒါဆိုရင်ကုသိုလ်တွေဟိုရင်းနှီးခရတဲ့ထိတ်ပြီးတော့မီးနဲ့တိုက်ရမှာပြောတာလား။ဘယ်လိုလုပ်မှာကုသိုလ်ပူနွေးရ။နောက်လေ့ကြည့်လိုက်တော့လေကုသိုလ်နဲ့ရှေ့မျောကြည့်လိုက်တော့လေကုသိုလ်နဲ့ခုပစ္စုပန်နှလုံးစဲငုံကြည့်လိုက်တော့လေကုသိုလ်နဲ့မနေ့ကလည်းကုသိုလ်နဲ့ဒီနေ့လည်းကုသိုလ်နဲ့မနေ့ဆန်လည်းကုသိုလ်နဲ့အရင်လားကလည်းကုသိုလ်နဲ့ဒီလားလည်းကုသိုလ်နဲ့နောက်လာလဲကုသိုလ်နဲ့အရင်နှစ်ကလဲကုသိုလ်နဲ့ဒီနှစ်လဲကုသိုလ်နဲ့နောက်နှစ်လဲကုသိုလ်နဲ့အတိတ်ပစ္စုပန်အနာဂတ်ကာလသုံးပါးလုံးမှာကုသိုလ်တွေရှင်းအောင်ဆက်ဆက်နေတယ်ဆိုရင်ကုသိုလ်ပူနွေးတယ်လို့ခေါ်ပါတယ်ကုသိုလ်ကောင်းမှုတွေအဆက်မပြတ်တရဇတ်ပြုလုပ်နေတာကိုပဲကုသိုလ်ပူနွေးတယ်လို့ပြောလိုက်တာပါပါဠိတော်တန်ရက်ကတော့ကတ္တကလျာဏောပြုအပ်သောကောင်းမှုရှိပြီပဲပေါ့အဲ့ဒါကိုပဲတရားနာပိဋကတ်လက်တွေ့ဘုံမှာလိုက်နာရှင်းပြလို့ရအောင်စိတ်တည်းအင်အားတွေတရားတရားအင်အားတွေလည်းတိုးတက်လာအောင်ကုသိုလ်ပူနွေးရမယ်လို့မြတ်မလို့ပြောပြလိုက်တာပါပဲကုသိုလ်ရှိမှအင်အားတွေနှစ်ချက်နှစ်ချက်ပြောခဲ့တယ်ဒီမှာလည်းနှစ်ချက်ပြောရမှာပေါ့ကုသိုလ်ပူနွေးတဲ့ဆက်တဲ့နေရာမှာလည်းပြုပြီးအဟောင်းနဲ့ကုသိုလ်ပူနွေးတာရဲ့ပြုစေအစ်စ်နဲ့ကုသိုလ်ပူနွေးတာရဲ့လို့နှစ်မျိုးရှိပါတယ်ကြည့်ပြီးအဟောင်းနဲ့ကုသိုလ်ပူနွေးတယ်ဆိုတာကကြည့်ပြီးသားကောင်းမှုတွေကိုဖြတ်တယ်လဲနှလုံးသွင်းဆင်ခြင်နေတာဘုရားကပြုခဲ့တဲ့ကောင်းမှုတွေကိုခုလေအခုပြန်ပြီးတော့ဆင်ခြင်စဉ်းစားနေတော့ကုသိုလ်တွေပူနွေးမသွားဘူးလားမိထားမယ်ဆိုရင်ကုသိုလ်တွေအင်းဆက်နေမှာပေါ့လွန်ခဲ့တဲ့တစ်လောက်ကငွေတစ်သိန်းပြုခဲ့ဘူးတယ်အခုတရက်စဉ်းစားတစ်ကြိမ်စဉ်းစားလိုက်တော့နောက်ထပ်တစ်သိန်းထပ်ပြုတယ်ဆယ်ကြိမ်စဉ်းစားတော့ဆယ်သိန်းလူရာရောက်တယ်အကြိမ်တရာစဉ်းစားတော့သိန်းတရာလူရာရောက်တယ်အကြိမ်ပေါင်း1000လောက်ထပ်စဉ်းစားလိုက်တဲ့ဆိုရင်သိန်း1000လူရာတောင်ရောက်သွားတာတစ်ခေါက်ပြန်စဉ်းစားတိုင်းတစ်ခေါက်အစ်စ်တူတူလူဖြစ်သွားတာပဲကုသိုလ်တွေလည်းတစ်ထပ်ပြီးတစ်ထပ်တူသွားပါတယ်ပြန်ပြန်ပြီးတော့စဉ်းစားနေတဲ့အတွက်ကုသိုလ်လေးကလည်းပူနွေးနေပါတယ်ကိုယ်စိတ်ထဲမှာကုသိုလ်ချက်ကလေးတွေပူနွေးနေတာပေါ့အဲ့တော့ပြုပြီးအဟောင်းတွေကိုလည်းနေကြည့်ရမှာမဟုတ်ဘူးထပ်တယ်လဲပြန်ပြီးတော့နှလုံးသွင်းဆင်ခြင်ရမှာအဲ့ဒီလိုနှလုံးသွင်းဆင်ခြင်ပြီးတော့လည်းကုသိုလ်ပူနွေးအောင်ကြိုးစားရမှာပေါ့အဲ့တော့ကုသိုလ်ပူနွေးအောင်ဆိုတော့ကိုပြုထားတဲ့ကုသိုလ်ကောင်းမှုတွေစာအုပ်ထဲမှာမှတ်တမ်းတင်ထားဖို့မလိုဘူးလားဘာမှမှတ်တမ်းတင်မထားဘူးဆိုရင်တော့ရုပ်ပြည့်ပြန်စင်စားကိုပြုထားတဲ့ကုသိုလ်တွေကပေါ်မလာဘူးသိထင်ရှားလုံးတဲ့ကုသိုလ်တွေတော့နည်းနည်းပါးပါးပေါ်ခြင်းပေါ်လာမယ်သူသိမြတ်တစ်ခုမှကြံအကုန်တော့ပေါ်နိုင်မှာမလားမပေါ်နိုင်ဘူးဒါကြောင့်ပုံညာပွတ်ထက်ကလို့ခေါ်တဲ့ကုသိုလ်ကောင်းမှုစာအုပ်ကုသိုလ်မှတ်တမ်းစာအုပ်လေးပြုလုပ်ထားတဲ့နည်းပါဠိတလူမှတ်ပါဠိတလူမှတ်ထားပေါ့နေ့စဉ်တမျိုးကြတူနေတယ်ဆိုတော့နေ့တိုင်းမမှတ်ချင်နေပေါ့လေဒါလည်းပဲဒါရန်ကြီးတဘောနဲ့နေ့စဉ်မှတ်မယ်ဆိုရင်လည်းကောင်းတာပါပဲနေ့စဉ်ကတော့ဗာရီပြူတယ်အကျန်းနေလေးမှတ်လိုက်ပေါ့ကောင်းစဉ်တဘောပြီးတော့မှနေ့စဉ်ထူးထူးခြားခြားထူတာလေးတွေမှတ်တမ်းတင်ထားဦးဇင်းတို့ဟိုဒကမတယောက်ဆိုလို့ရှိရင်မှတ်ထားတာတော်တော်ကောင်းတယ်ဟိုဇေရနာသုံးပါးနဲ့ပတ်သက်တဲ့ကုသိုလ်ကောင်းမှုတွေမှတ်တဲ့မှတ်တမ်းစာအုပ်ကတအုပ်သက်သက်ထားတယ်မိဘနဲ့ပတ်သက်တဲ့ကုသိုလ်မှတ်တမ်းစာအုပ်ကတအုပ်သက်သက်ထားတယ်။မိဘကြီးကြီးကမှတ်တမ်းဆိုပြီးတော့မှတ်တမ်းတစ်ခုသက်သက်လုပ်ထားတယ်။ကိုယ့်ဘက်ကတခြားကုသိုလ်ရဏသုံးပါးနဲ့ဆိုင်တဲ့ကုသိုလ်တွေတခြားပါရဟိတကုသိုလ်တွေနဲ့ရောပြီးတော့မထားဘူး။အဲ့ဒါနေတိုင်းလိုသူ့မှတ်တမ်းကလည်းရှိနေတယ်တောင်းပြီးတော့ကြည့်လိုက်တော့လေ။အဲ့ဒါဒီနေ့ညနေအပြန်မှာဖေဖေနဲ့မေမေအတွက်ပေါ်ပြန်ကြော်ဝင်လာတယ်ဘလောက်ဖို့။ဟောဒီနေ့ကျတော့သမုဇာဝင်လာတယ်ဘလောက်ဖို့။ဘယ်နေ့ကကျတော့ပြေအိုးလေးဝင်လာတယ်ဘလောက်ဖို့နဲ့တို့အရေးတလေးတွေမှမှတ်ထားတာ။အဲ့တော့ကုသိုလ်မှတ်တမ်းစာအုပ်လေးတွေမှာသင်ရှိနိုင်ဖို့အတွက်ဆိုတော့ကြောင်းကြဆိုင်ပြီးတော့လည်းမဝင်လာဖြစ်ဘူးလားဝင်လာဖြစ်သွားတယ်နော်ကုသိုလ်အုပ်လေးပြန်ပြန်ဖတ်တော့ကြည်မှုစရာကောင်းတာကို သူနေစဉ်နေစဉ်အဖေမိတွေသမုသားတို့ဘာတို့ညာတို့နေစဉ်စားချင်မုံပြီးဝယ်လာတာမှတ်တမ်းကြည့်လိုက်တော့ကိုတလားတလားတောင်းနေချီပြီးရှိတာပဲတချို့လာတဲ့ဆိုသိန်းဆောင်ချီပါသေးတယ်နော်အဲ့ဒါဒီလိုမှတ်တမ်းလေးထားလိုက်ချင်ချင်ကုသိုလ်အသက်အသက်တွေထပ်ပြီးတော့ပြုရင်းတဲ့စိတ်တွေလည်းထက်သန်လာတာပဲပြန်ဖတ်လိုက်တော့လေဟိုကာယကံရှင်မကျွတ်နဲ့ဥစဉ်တောင်းပြီးဖတ်ကြည့်တာတော့ကြည်နူးနူးလို့သူကဒါနမှတ်တမ်းနဲ့မှတ်တာတော့မပေါ့ဒီနေ့ဖေဖေညောင်းနေဆိုလို့အကျဉ်း90နှိပ်ပေးတယ်တို့အကုန်ပါတာနော်မိဘကိုနှိပ်နေပေးတာတွေပါပါတယ်10မိနစ်နှိပ်ပြီးတယ်15မိနစ်နှိပ်ပြီးတယ်အကုန်ပါတယ်ဖတ်ရတာကြည်နူးလိုက်တာတခြားကုသိုလ်ကောင်းမှုတွေလည်းအကုန်လုံးပါပဲမှတ်ထားတာလောကသဘာဝတရားနဲ့တရားဟိုလက်ဆောင်ပေးတယ်ဆိုတာရှိတာပဲအဲ့ဒါသူကလည်းဟိုအထင်မြင်တဲ့အရာရှိကြတော့ပဲပေါ့လေအဲ့ဒါသူအောက်ကလျှောက်နေတာသူ့ရဲ့အလုသမာသူ့ရဲ့ဝန်ထမ်းပေါ့လေဘသူကတော့ဗေဒိကချင်းဟလာဘာပစိုးလေးလက်ဆောင်ပေးလိုက်တယ်အသိဉာဏ်လေးအကွက်ကလေးအဲ့ဒါမှသူကအကုန်လုံးမှတ်ထားတာနော်ဘယ်နေ့ဘသူကတော့အင်ဂျင်ကြီးတကယ်လက်ဆောင်ပေးလိုက်တယ်ဟောလူချင်းချင်းလက်ဆောင်ပေးနေတဲ့ဟာကိုပဲကုသိုလ်ပုံစံလေးနဲ့ပေးတယ်ကိုလျောက်နေတာကို့ဘောဂယုဆိုင်အောင်ကိုစကားနားထောင်အောင်စီယုံတင်းတဲ့သဘောမျိုးမထားဘဲနဲ့လူကိုလူလိုပဲသဘောထားပြီးတော့တာမယာကြီးသွားတရက်တခုမှဆုံရတဲ့ဧည့်သည်တွေလိုပဲသဘောထားပြီးတော့ခရီးတော်ရင်တွေ့တဲ့ဧည့်သည်ကိုအကူအညီပေးတဲ့သဘောတနည်းပြောတော့ရင်းမြန်တဲ့လူတိုင်းကိုအလှူခံပုဂ္ဂိုလ်ကြီးလို့ပဲသဘောထားပြီးတော့အလှူပေးတဲ့သဘောနဲ့လက်ဆောင်ပေးတာဆိုတော့ကုသိုလ်အကြီးတွေကလည်းမမြင်ဘူးလားမြင်တယ်နော်ကိုယ်စကားနားထောင်ကိုယ်ဘူးဆိုင်အောင်ဆက်စိတ်ကြီးနဲ့လက်ထိုးတဲ့သဘောမျိုးပေးတာဆိုတော့ကုသိုလ်သိရပါမလားမရဘူးနော်ဒါကြောင့်ကိုယ့်အောင်ငယ်တဲ့သူကိုပဲလက်ဆောင်ပေးပြီးကိုယ့်ထက်ကြီးတဲ့သူကိုပဲလက်ဆောင်ပေးပြီးလက်ပြီးလက်ယူကုသိုလ်မျိုးမဖြစ်စေဘဲနဲ့ကုသိုလ်စစ်စစ်ဖြစ်အောင်ပေးတတ်ရတယ်တရားတရားကြီးထည့်မေတ္တာတရားကြီးထည့်ပြီးတော့ပြီးမယ်ဆိုရင်ဘာလက်ဆောင်ပေးပြီးကုသိုလ်ဖြစ်နေမှာပါပဲအဲ့တော့ကုသိုလ်မှတ်တမ်းစာအုပ်လေးလေးရေးထားတဲ့နေဒါပေမဲ့လို့အများစုကတော့မရေးဖြစ်တာများတာပေါ့နော်ခုရေးဖြစ်ကြရဲ့လားဟိုကလေးတရားပဲလို့ကုသိုလ်မှတ်တမ်းရေးပြတဲ့လက်ညှိုးထောင်ဆိုဘယ်လိုထောင်နိုင်လို့ရှိပါမလားကဲကုသိုလ်မှတ်တမ်းရေးတဲ့လက်ညှိုးထောင်ကြည့်ပါဦးကဲတရားမှကမရှိတော့ဘူးနော်ဟောနေတဲ့ပုဂ္ဂိုလ်လည်းမရေးထားဘူးဟလာဟောရဲကလည်းမရည်တော့နားလိုက်လည်းပဲရည်တော့မယ်အရှင်ဖျားမမရည်တာတတိယတော့လည်းမရည်ဘူးပေါ့။ဒါကဥစဉ်ကကိုမရည်ဖြစ်တဲ့ကြောင့်လည်းပြည့်တတ်ကြတဲ့ဝန်ခံတော်အချင်းနောက်ကိုရည်နေအောင်တော့ကြိုးစားပါမယ်။ရည်မယ်ရည်မယ်ရည်မယ်ရည်မယ်ကိုမရည်ဖြစ်တာနော်။အဲ့ဒါမှတ်တမ်းစာအုပ်လေးဥစဉ်တို့ရည်ပြောင်ဆိုပြီးတော့ကုသိုလ်မှတ်တမ်းဆိုတဲ့နာမည်နဲ့စာအုပ်ထုတ်ဖို့လည်းစိတ်ကူးထားပါတယ်။ကုသိုလ်မှတ်တမ်းရည်တဲ့ကြောင့်ရှင်းရဆောင်းပါလေးတရားလေးနဲ့အတူလေးထည့်ပြီးတော့နောက်ကနေမှတ်တမ်းလေးဖြည့်လို့ရအောင်ပေါ့လို့အသင်သင်ပေါ့။ဒီတိုင်းဆိုတော့မမှတ်ဖြစ်ကြတော့ဘူးလေ။အဲ့ဒါမှတ်တမ်းစာအုပ်လေးတော့ကုသိုလ်တို့မရေးပြပါဘူးမရေးပြပေမဲ့ကုသိုလ်တွေပုံတွေအောင်ပြုပြီးအဟောင်းကုသိုလ်တွေနဲ့ပုံတွေအောင်ဆင်ခြင်စဉ်းစားတဲ့နည်းတော့ရှိပါတယ်။ပြန်နာပြတဲ့နော်အဲ့ဒီမလို့ခြင်းဘူးလား။ဩစာအုပ်မှမပြင်းလို့ထင်တယ်နော်။စာအုပ်နဲ့ရေးမှတ်ပြီးတော့ပြန်ဖတ်တာကလည်းကောင်းပါလေ။အဲ့တော့အချင်းနေမပြီးလို့မမှတ်ဖြစ်ဘူးဆိုရင်လေကိုဘာပဲတွေ့တွေ့တွေ့တဲ့အရာဝတ္ထုလှူခဲ့ဘူးတာလေပြန်စဉ်းစားလိုက်ကိုဘာပစ္စည်းပဲ၃ဆွဲ၃ဆွဲအဲ့ဒီ၃ဆွဲရည်နဲ့ပစ္စည်းဝတ္ထုလေအလားတူပစ္စည်းဝတ္ထုလေအတိတ်တုန်းကတူတန်းခဲ့ဘူးတာလေပြန်စဉ်းစားလိုက်မလူရသေးဘူးဆိုရင်လည်းလှုံ့မဲ့လှုံ့မဲ့ဆိုတဲ့စိတ်လေးမွေးညူလိုက်အဲ့ဒါဆိုရင်ကုသိုလ်ပူနွေးမသွားဘူးလားပူနွေးသွားတယ်ကိုကိုယ်တိုင်လောလောဆယ်၃ဆွဲထိတွေ့နေတာမျိုးမဟုတ်ဘဲနဲ့ကိုမျက်စိနဲ့ဉာဏ်ရကိုယ်နာနဲ့ကြားရတဲ့ပစ္စည်းဝတ္ထုတွေကိုအကြောင်းပြုပြီးတော့လေကုသိုလ်ပူနွေးအောင်လုပ်ရမယ်အခုလိုညာပဲအပြင်းမထွက်တဲ့ဆိုရင်လမ်းမီးမီးတိုင်းနဲ့မီးနဲ့နဲ့မတွေ့ရဘူးလားလမ်းမင်းကြီးတိုင်းမင်းလေးနေတာကြည့်ပြီးတော့ဆက်ဆက်ပြီးလှူခဲ့မှုတဲ့ကုသိုလ်ဓာတ်တိုင်းလှူခဲ့မှုတဲ့ကုသိုလ်လက်စစ်ကျိုးမိသားစုလှူခဲ့မှုတဲ့ကုသိုလ်တွေပြန်တွေးလို့မရဘူးလားရတယ်အဲ့ဒါစကုသိုလ်ပုံလို့မသွားဘူးလားပုံသွင်းသွားတာပဲလမ်းသွားတယ်ဆိုလို့ချင်းသစ်ပင်တွေလည်းတွေ့တာပဲမြက်ခင်းတွေလည်းတွေ့တာပဲသစ်ပင်အစူလှူခဲ့မှုတာတွေမြက်ခင်းအလူလှူခဲ့မှုတဲ့ကုသိုလ်တွေပြန်စဉ်းစားလိုက်မယ်တတိယလိုက်မယ်ဆိုရင်တောင်းရင်လာရင်နဲ့ကိုကုသိုလ်ပုံသွင်းနေတာသဘောပေါက်ပါတယ်နော်ကိုကိုယ်တိုင်၃၀တဲ့ပစ္စည်းဝတ္ထုနဲ့ပတ်သက်လို့လည်းဒီတိုင်းပဲပေါ့မနေ့ရက်ထမျက်နှာသစ်တယ်မျက်နှာသိပြီးတော့မျက်နှာတုတ်တော့မျက်နှာတုတ်ဘဝလေးသုံးရတယ်လေအဲ့တော့မျက်နှာတုတ်ဘဝလှူခဲ့မှုတဲ့ကုသိုလ်လေးစဉ်းစားလိုက်ပေါ့ဘာမှလည်းအချိန်ထူးပေးရတာမဟုတ်ဘူးနော်ကိုယ်လုံးနေတဲ့အလုံးမပြတ်ဖဲနဲ့ကုသိုလ်တွေပူနွေးသွားတာသွားလိုက်စီနဲ့သွားတိုက်တယ်သွားလိုက်စီကြည့်မှုတဲ့ကုသိုလ်သဘောတန်လှူမှုတဲ့ကုသိုလ်တတိယလိုက်ပေါ့သွားတိုက်နေရင်းနဲ့လေနေတိုင်းထမင်းစားတာပဲထမင်းစားတိုင်းထမင်းစားတိုင်းသွားလှူမှုတဲ့ကုသိုလ်တွေထမင်းလှူမှုတဲ့ကုသိုလ်တွေအစားအသောက်လှူခဲ့မှုတဲ့ကုသိုလ်တွေပြန်စဉ်းစားလိုက်ပေါ့တခုမကြံအကုန်လုံးတော့ဘယ်မှတ်မိနိုင်မှာမလဲဒီနီးကက်ကက်ကစားတော့လှူခဲ့မှုတဲ့ကုသိုလ်တွေပြန်စဉ်းစားလိုက်ပေါ့ဒါဆိုကုသိုလ်ပုံနေမသွားဘူးလားပုံနေသွားတယ်နေတိုင်းအင်းကြီးလုံးကြီးတွေအဝတ်စားတွေလဲတင်နေရတာပဲဝတ်ဆင်နေရတာပဲ အင်ကြီးဝတ်တိုင်းအင်ကြီးလူဦးတဲ့ကုသိုလ်လေးတတိယလိုက်ပေါ့အကုန်လုံးတတိယတော့တစ်ခုနှစ်ခုလောက်တတိယရင်ကိုမဆိုးပါဘူးနော်လုံကြီးဝတ်နေရတာပဲလုံကြီးလူဦးတဲ့ကုသိုလ်လေးပြန်စမ်းသာလိုက်ပေါ့တပတ်တကဆိုပြီးတော့လက်သိညက်တော့လေလက်သိညက်သူ့ဦးတဲ့ကုသိုလ်လေးပြန်စမ်းသာလိုက်ပေါ့စားပြီးတော့တွားကြညက်လို့တွားကြထိုးတော့လေတွားကြထိုးနေသူ့ဦးတဲ့ကုသိုလ်လေးပြန်စမ်းသာလိုက်ပေါ့ညနာတက်တဲ့အခါရေထိုးတဲ့အခါရေနဲ့ထိတွေ့ရတာပဲရေတွေရေကန်ပြုခဲ့မှုတဲ့ကုသိုလ်တွေရေအလူပြုခဲ့မှုတဲ့ကုသိုလ်တွေပြန်စမ်းသာလိုက်ပေါ့ဒီတိုင်းရေထိုးတဲ့ရေကုသိုလ်ကြတော့မစမ်းသာမိလောက်ဘူးထင်တယ်နော်အဲ့လိုဆိုတော့ချိန်ထူးပေးရရဲ့လားမပေးရဘူးချိန်ထူးမပေးရဘဲနဲ့ကုသိုလ်တွေပူလွေးနေတာသာကံတို့တိဘာဝနာတွေဖြစ်နေတာကုသိုလ်တွေကလည်းတရရိမ့်နဲ့တက်နေတော့တာပဲအတိုးတွေတက်နေတော့တာပဲအဲ့ဒီလိုယင်သမျှပစ္စည်းဝတ္ထုသုံးသေးတဲ့နာပစ္စည်းဝတ္ထုကိုအကြောင်းပြုပြီးတော့ကုသိုလ်ပူလွေးဖို့အတွက်ကိုယ်မလှူဘူးတာမရှိအောင်လေလှူထားပေါ့မိတိုင်းတွေ့တယ်မိမမလှူဘူးပဲနဲ့ကုသိုလ်ပူလွေးရလို့ရပါမလားမရဘူးပြီးတော့ကိုယ်မလှူဘူးတာဘာမှကိုယ်မရှိသေးနဲ့ကိုယ်သုံးသေးနေရင်လည်းဒါလှူဘူးလားရုပ်ပြဲစဉ်းစားကြည့်လိုက်ပါမလှူပါသေးဘူးဆိုတော့လှူအောင်မနေတိုင်းဒီဘုရားနဲ့ချက်ပြုတ်နေကြတာပဲဓာဝဒံဝတ်တည်းလှူခဲ့ဘူးတာတွေပြန်စဉ်းစားလို့မရဘူးလားငရုတ်ချွေတွေငရုတ်ဆုံးပြီးလှူခဲ့မှုတဲ့ကုသိုလ်တွေဓာတ်လှူမှုတဲ့ကုသိုလ်တွေဇွန်ခရင်လှူမှုတဲ့ကုသိုလ်တွေဟိုစဉ်းစားလို့ကမကုန်နိုင်ပါဘူးနော်အဲ့တော့ကုသိုလ်တွေစုံအောင်ပြုထားစုံအောင်ပြုထားလို့ရှိရင်ဘာမြင်မြင်ဘာတွေ့တွေ့ဘာသုံးသုံးဘာခံစားခံစားနောက်ဆုံးညာရီရံဝင်တော့လည်းပဲအယိခင်းတဲ့ခန္ဓာကိုယ်နဲ့ထိရတော့အယိခင်းလှူမှုတဲ့ကုသိုလ်စဉ်းစားလို့မရဘူးလားတရင်လှူမှုတဲ့ကုသိုလ်တွေဟိုခရင်မတက်တော့ခြေတော့တော့တော့ခြေတော့လှူမှုတဲ့ကုသိုလ်တွေဟိုစဉ်းစားလို့ကမကုန်နိုင်ပါဘူးနော်အဲ့လိုဆိုတော့ဘာမှညာပြောရကောင်းတာလေကျေဆက်ပြီးတော့ကုသိုလ်အစ်စ်စ်တွေပြုကျင်တဲ့စိတ်လေထက်သန်လာတော့တာပဲပြုပြီးအဟောင်းနဲ့လည်းကုသိုလ်ပူနွေးရမယ်နောက်တစ်ခုကပြုစေအစ်စ်နဲ့လည်းကုသိုလ်ပူနွေးရမယ်ဒါကတော့သူပြောကြမလို့ပေါ့အဆက်မပြတ်အမြဲတမ်းကိုခုလောလောဆယ်မှာကိုကုသိုလ်တွေပြုနေရမှာခုတရားနာပိဋကနာလည်းပဲလောလောဆယ်ကုသိုလ်တွေပူနွေးမနေဘူးလားဘာကုသိုလ်နဲ့ပူနွေးနေတာလဲတရားနာတရားနာပိဋကကလည်းတရားနာတဲ့ကုသိုလ်တရားဟောတဲ့ပုဂ္ဂိုလ်ကလည်းတရားဟောတဲ့ကုသိုလ်ဟောတဲ့လူကတော့ကိုယ်တရားကိုပြန်နာနေတယ်ဆိုတော့ဟောတဲ့ကုသိုလ်ရောနာတဲ့ကုသိုလ်ရောပေါ့ကိုယ်တရားနာပိဋကကတော့ကုသိုလ်ပူနွေးရုံမကပါဘူးကုသိုလ်ကျိစက်ကုန်ပြီထင်တယ်နော်ကုသိုလ်တွေနာကျင်ကုန်ပြီထင်တယ်နေရာဥစ္စာဆိုရိကရဆိုညောင်းကြိုက်ရောပေါ့ဟာလားကုသိုလ်ပူနွေးရုံမကတော့ဘူးနော်ကုသိုလ်တွေညောင်းကြိုက်ကုန်ပြီကုသိုလ်တွေကျိစက်ကုန်ပြီအဲ့တော့ခုလုံးလုံးစေကိုကုသိုလ်အစ်စ်တည်းအမြဲတမ်းပြုနေရမယ်။မနေ့ကဗာလိပြုအောင်မယ်နောက်လာဗာလိပြုအောင်မယ်လို့အနာဂတ်ကိုကြိုတွင်းနေတာလေပြုစေအစ်စ်နဲ့ကုသိုလ်ပူနွေးတယ်ဆိုတဲ့ကောင်းစင်ထဲမှာပဲထည့်လိုက်ပေါ့ပြုပြီးသားမှမဟုတ်သေးတာကိုပြုဖို့ရည်စူးထားတာလေ။အဲ့တော့ချိန်တိုင်းချိန်တိုင်းကုသိုလ်ကောင်းမှုတွေပြုနေရမှာပေါ့ဒါနာကောင်းမှုကတော့စက္ကန့်နဲ့စက္ကန့်တိုင်းပြုဖို့ဆိုတာမလွယ်ဘူးပြုဖို့လည်းမဖြစ်နိုင်ပါဘူး။သီလကောင်းမှုဆိုတာကလည်းကြောင်ကြာအယုံနဲ့ကျုံတဲ့ခါကျမှကျန်ရတာမျိုးဆိုတော့ကြောင်ကြာအယုံကလည်းစက္ကန့်တိုင်းကျုံနေတာမဟုတ်တော့သူ့တက်ကလည်းတကူတကနဲ့အချင်းကိုခံပြီးလုံနေကြမလို့ပြန်မှုတကယ်ချင်းပေးပြီးတော့လောက်ရမှာကဘာဝနာကုသိုလ်ပဲဘာဝနာကုသိုလ်ကတော့စက္ကန့်တိုင်းလုပ်ဖို့မလိုဘူးလားကိုကလုံမကူရတာနော်အလိုလိုရတာမဟုတ်ဘူးသီလကတော့ဆောက်တည်ထားပြီးမကျူးလုံမှုဆိုရင်သီလကုသိုလ်ကအလိုရနေပြီသားပဲဘာဝနာကြတော့တမင်ကိုလုံမှရမှာဒီတော့ကုသိုလ်ပူနွေးဖို့အတွက်ဒါနသီလဝေယဝစ္စတရားနာတရားဟောအစရှိတဲ့တခြားကုသိုလ်ကောင်းမှုတွေလည်းပြုတယ်လို့အမြဲတမ်းလုပ်နိုင်တဲ့အချိန်တိုင်းစက္ကန့်တိုင်းလုပ်နိုင်တဲ့ဘာဝနာကုသိုလ်ကိုလည်းအမြဲတမ်းလုပ်လို့ရမယ်။နာသီဝါလေးတတိကပြည့်တဲ့ဝင်လင်းထက်လေးရှုလို့ဘုရားကုံတော်လေးပွားများလို့မေတ္တာလေးပို့လို့သွားရင်လာရင်လုံရင်ကရင်နေရင်ထိုင်ရင်စားရင်တောင်းရင်ကြောင်းရင်ဆိုရင်နဲ့အမြဲတမ်းကုသိုလ်ပူနွေးနေအောင်လုပ်လို့ရပါတယ်။အဲ့တော့ကုသိုလ်ပူနွေးတဲ့ဆိုတာကုသိုလ်ကောင်းမှုတွေအဆက်မပြတ်ပြုလုပ်နေတာအမြဲတမ်းပြုလုပ်နေတာကိုခေါ်ပါတယ်။နောက်တနည်းအားဖြင့်လည်းကိုလုံးတွေနဲ့ကုသိုလ်ကိုလိုက်လိုက်လဲလဲနွေနွေထွေထွေတက်တက်ကြွကြွချက်ချက်တန်တန်နဲ့လှုပ်တာကိုလည်းကုသိုလ်ပူနွေးတယ်လို့ခေါ်နိုင်တာပဲကုသိုလ်ကောင်းမှုလှုပ်တော့လှုပ်နေပါရဲ့စိတ်မပါလက်မပါလိုက်လိုက်လဲလဲမရှိနွေနွေထွေထွေမရှိစဉ်ကုသိုလ်ပြုနေပေမဲ့ပူနွေးတယ်လို့ခေါ်မလားအေးဆက်တယ်လို့ခေါ်မလားကုသိုလ်အေးဆက်တယ်လို့ခေါ်မှာပဲစိုက်လဲမှုနွေထွေမှုမှမရှိတယ်ဆိုပါတော့ဟိုဝိတုသာသာတခုဘယ်ဝိထုရလို့တော့မဆိုလို့ပေါ့လေအရက်ထဲကျွတဲ့စကားတစ်ခုနဲ့ယူကြည့်ပေါ့မောင်ချစ်ကတိတ်ကျစ်ဆက်တာပဲဆိုရင်ကြက်ဘလို့တော့မောင်ချစ်ကတိတ်ကျစ်ဆက်တာပဲဆိုရင်ကိုယ်စနီးအပေါ်မှာကိုယ်ချစ်သူအပေါ်မှာလိုက်လိုက်လဲလဲနွေနွေထွေထွေမရှိဝတ္တရားအရာမထုံတဲ့သေးနဲ့ဝတ္တရားကြည့်ရင်ပြီးတော့သူလှုပ်ရှားသူ့အတွက်လှုပ်ရှားစီတာလှုပ်ပေးလိုက်မယ်သူပြောတော့လည်းရှိနေငြိမ်းပြီးတော့နားထောင်လိုက်မယ်ပြောချင်ရှိပြောရုံလှုပ်ရှားရှိလှုပ်ပေးရုံနဲ့ဒီလိုကြီးလိုက်လိုက်လဲလဲနွေနွေထွေထွေမရှိပဲနဲ့ အေးဆက်ဆက်ဆက်ဆံတဲ့ချင်းချင်းမေတ္တာမျိုးကြတော့ဘယ်လိုပြောကြရအောင်သိတ်အေးဆက်တာပဲဒါဇနီးခင်မောချစ်ပြီးသားချင်းမှမဟုတ်ဘူးတချို့မိဘတွေလည်းသားသမီးကိုချစ်တော့ချစ်တယ်ရွံ့ရွံ့ထွေးထွေးမဟုတ်ဘူးအေးအေးဆက်ဆက်သားသမီးစားကြပေးလိုက်တယ်ဝတ်စရာပေးလိုက်တယ်ပညာသင်ပေးလိုက်တယ်သားသမီးပေါ်မှာဝတ်တရားကြည်အောင်တော့ဆောင်ရွက်ပေးပါတယ်ဒါပေမဲ့ကျင်ကျင်နာနာရွံ့ရွံ့ထွေးထွေးလှက်လိုက်လဲလဲယူယူရရမရှိဘူးအဖေမေတ္တာကသိတ်အေးဆက်တာပဲအမေမေတ္တာကသိတ်အေးဆက်တာပဲလို့ပြောရမှာပေါ့အဲ့လိုပုံစံမရှိဘူးလားတကယ်ချင်းချင်းချင်းလည်းပဲဒီလိုပဲပေါ့လေတူတူတွဲကြသွားကြလာကြဆိုရင်သွားတာလာတာတော့ရှိတယ်စကားနားထောင်တာလည်းရှိဒါပေမဲ့စက်လေလေလေနေနေထွေးထွေးနဲ့ပြောဆိုလို့ဆွေးနွေးလို့မရှိဘူးပြောတာထိုင်နားထောင်လိုက်တာပဲအေးအေးဆက်ဆက်ကုသိုလ်ကောင်းမှုတွေပြုတဲ့အခါမှာလည်းပဲကုသိုလ်တွေအဆက်မဆက်ဖြစ်နေအောင်ဆိုပြီးတော့လှုပ်တယ်လှုပ်တယ်တစ်ခါတည်းကြတော့လှုပ်တာလှုပ်ရတဲ့စိတ်သိမ့်မပါဘူးဆိုတော့ကုသိုလ်ကကြီးဆက်နေတာပဲအဲ့တော့တရားဝတိယတိသမားဒီပညာတွေအပြည့်နဲ့လှလိုက်လေလေထက်ထက်တန်းတန်းမေတ္တာကရုဏာတွေအပြည့်နဲ့နှွေနှွေထွေထွေကျဉ်ကျဉ်နာနာကုသိုလ်ကောင်းမှုပြုတယ်ဆိုရင်လေကုသိုလ်ပူနွေးတယ်လို့ခေါ်ပါတယ်သဘောပေါက်ပါတယ်နော်အဲကြောင့်ဘာကုသိုလ်ကောင်းမှုပဲပြုပြုအေးအေးဆက်ဆက်ကြီးမဖြစ်စေနဲ့ညနေနေ့လယ်တုန်းကတော့မတ္တကမင်းတယောက်ကမေးပါသေးတယ်ရှင်ဖျားတဲ့ဒါနာကုသိုလ်တွေပို့ပြီးတော့အကျိုးကြီးအောင်ပြုပွဲဝတ္ထုကလည်းဖြစ်ပြည့်အတူတန်ပုဂ္ဂိုလ်ကလည်းဖြစ်ပြည့်အတူပေးပုဂ္ဂိုလ်လည်းဖြစ်ပြည့်အဲ့ဒီလိုဖြစ်ပြည့်တင်ပြီးတော့သူရင်အကျိုးပို့ပြီးတော့မကြည့်ဘူးလားအဲ့အဲ့ဒါဖြစ်ပြက်ဖြစ်ပြက်နဲ့ထင်ရင်ပြီးတော့တူတော့အကျိုးပြီးတော့လည်းဖြစ်ပြက်ပဲပေါ့လို့ဟုတ်လားဒီဘာတွေပြတ်တော့ပြတ်လာတယ်မကြဘူးပြတ်သွားပြန်ပြီတော်ကြသားသမီးကဖြုံးလို့ပြတ်သွားပြန်ပြီတော်ကြဟိုလူကခိုးသွားလို့ကုန်သွားပြန်ပြီဒါနနဲ့ဝိပဿနာကအဲ့ဒီလိုရောပြန်မှာမဟုတ်ဘူးဒါနကောင်းမှုကြောင့်ဒါနကောင်းမှုနဲ့ဆက်ဆက်ပြီးတော့ဝိပဿနာကုသိုလ်နောက်တစ်ခုရကျင်နေဆိုရင်လားဒါနကောင်းမှုပြုနေရင်းနဲ့ခုနသင်္ဘောဝိတ္ထုလူကံပုဂ္ဂိုလ်အလူပိပုဂ္ဂိုလ်နဲ့ဆက်ဆက်နေတဲ့ယုံနာတွေကိုဝိပဿနာဖြူအောင်မှာဒါကလည်းပြည့်ညက်လိုက်ပြီးကိုသင်္ဘောဝိတ္ထုသင်္ကန်းတွေဆိုသင်္ကန်းကြီးကဖြစ်တဲ့လို့ရှိလို့မရပါဘူးအလူကံပုဂ္ဂိုလ်ဘုန်းကြီးကိုကြည့်ပြီးတော့ဒီဘုန်းကြီးဖြစ်တဲ့လို့ရှိလို့မရပါဘူးကိုကိုကိုလည်းလူကောင်းအနေနဲ့ယောက်ျားမင်းမပြည့်ညက်ကြီးနေနဲ့မြင်ပြီးတော့ဖြစ်ပြည့်ရှိလို့မရပါဘူးယုံနာကိုမြင်ပြီးမှသာရှုလို့ရတာပါငကုကလည်းကုသိုလ်ဝိပဿနာကိုအဝါဝအောင်လုပ်ထားတဲ့ပုဂ္ဂိုလ်မှသာဒါနာကောင်းမှုပြုပြီးတဲ့နောက်ဖြစ်လာတဲ့ဒါနစေတနာတွေနဲ့တကွာဒီယောဂထုတွေပေါ်မှာဖြစ်ပြတင်ပြီးတော့ဝိပဿနာရှုလို့ရတာပါအကျိုးကြီးအောင်ဉာဏ်ပါအောင်ဆိုပြီးတော့ဖြစ်ပြတဲ့တွဲတွေးပြီးတော့ရှုလို့ရပါမလားရတော့ရတယ်နော်ဒါပေမဲ့လို့ဒီကုသိုလ်ကောင်းမှုဟာဒါနာရှုတော့အနေနဲ့ကတော့အကျိုးကြီးမကြီးကျယ်နိုင်ဘူးလူနေသေးမှာကအလူကံပုဂ္ဂိုလ်ကြီးဖြစ်ပြဆိုမှတော့လူကံပုဂ္ဂိုလ်ရဲ့ဂုံကိုကြီးညိုဝါနောက်တဲ့စိတ်တွေဖြစ်ပါအောင်မလားအလူကံပုဂ္ဂိုလ်ကြံပါပါစေချမ်းသာပါစေငါတို့စီတွေတုံးပြီးတော့အရှင်ဒီပါစေဆိုတဲ့မေတ္တာဓာတ်တွေကိုပါပါအောင်မလားမပါတော့ဘူးဒါနာကောင်းမှုမှာအဓိကကတော့အလူကံပုဂ္ဂိုလ်ရဲ့ဂုံကိုဆင်ရင်ရမယ်အလူကံပုဂ္ဂိုလ်အရှင်ဒီပါစေဆိုတဲ့မေတ္တာဓာတ်တွေလွှမ်းခြုံထားရမယ်လူဝေဝတ္ထုကိုလည်းဖြစ်ပြဖြစ်ပြဆိုမှတော့ကောင်းကောင်းမှုမလုပ်ပါအောင်မလားဖြစ်ပြီးပြင်မဲ့တူတော့ဖြစ်တယ်လို့ပဲပေါ့အဲ့ဒါလူပဲဝတ္ထုလေးကိုလည်းတန်တန်ဆင်းဆင်းမုံမုံမဲမဲဖြစ်အောင်ဂယုစိုက်ရမယ်ကိုယ်လူပေးနေတဲ့ပုဂ္ဂိုလ်ကလည်းဟိုအင်ကြီးကျုပ်ကြီးနဲ့နန်းနန်းစောစောကြီးနဲ့ဒီလိုလူရမှာမဟုတ်တော့ဖြစ်ပြက်ဖြစ်ပြက်ဆိုတော့လည်းနန်းလည်းအရင်ကြည့်ဦးလေဟုတ်လားအဲ့ဒါကိုယ်လူတဲ့ပုဂ္ဂိုလ်ကလည်းလက်ဒီဘာရီကအစလက်နဲ့ကန်ရတဲ့ပစ္စည်းဝတ္ထုဆိုလေလက်ကလေးကိုတန်တန်ဆင်းဆင်းဖြေးကျော်လို့အင်ကြီးဝတ်စားကလည်းဟိုအတိတ်ကြကြမဟုတ်တော့မှချော်ဖို့ထားတဲ့တန်တန်ဆင်းဆင်းလေးဝတ်လို့စသည်အချင်းပေါ့ကိုယ်လူပေးပုဂ္ဂိုလ်ကလည်းကိုယ်ရင်းကိုယ်ပါကိုတန်ရှင်းဆင်ကြအောင်လုပ်ရတာပဲအဲ့ဒါမှဌာနကအကျိုးပေးကြီးကြတာနော်အဲ့ဒါဖြစ်ပြတင်ပြီးတော့ရှုနေတယ်ဆိုရင်တော့ဟိုအေးဆက်တဲ့ဌာနရှင်းမလားဝေထွေးတဲ့ဌာနရှင်းမလားအေးဆက်တဲ့ဌာနရှင်းမှာအကျိုးပေးတဲ့ခါကျတော့လည်းနည်းနည်းတည်နေဖြစ်မှာပေါ့နော်ဟိုတော်ရှုတည်ဆိုတာလည်းရှုတည်တည်နေလေဟိုတော်ရှုတည်တည်ရှုတည်တည်နေလည်းပြောတာတော့မဟုတ်ဘူးနော်ဟိုတော်ရှုတည်တဲ့နာမည်တွေကိုပြောလို့တာမဟုတ်ဘူးဟုတ်လားဟိုလူစဉ်ကလေးကဝမ်းမြောက်ဝမ်းသာနဲ့မလူခဲ့တော့အကျိုးအိဋ္ဌာဏအကျိုးတွေပေါ်ကြတော့မျက်နှာကတီးတီးကြီးနေမျက်နှာတီးကြီးမျက်နှာသေးကြီးမှင်သေးသေးကြီးနဲ့ဟိုမှင်သေးသေးနဲ့တီးတီးကြီးဖြစ်နေတာကလည်းနည်းနည်းတော်သေးတယ်ရှုံမဲ့ရှုံမဲ့ကြီးဖြစ်နေရင်ပိုဆိုးမှာနော်ဒါကြောင့်သူ့နေရာနဲ့သူပဲဒါနာ၌ဝမ်းသာဝိပဿနာ၌ဥပေက္ခာတဲ့ဒီဆောင်မလို့မမေ့နဲ့ဘယ်လိုတဲ့တော့ဒါနမှာဝမ်းသာတဲ့စိတ်ဖြစ်ဖို့ကအဓိကဝိပဿနာမှာမရှင်းမမုံအစွန်းကင်းပြီးတော့လိလိရှုနိုင်ဖို့တိတိကနာနဲ့ပြီးနိုင်ဖို့ဥပ္ပခါဖြစ်ဖို့ကအဓိကအဲဒါဆိုလိုက်ပါကောင်းမှုနွေပူစိတ်တန်ချူကံယူလက်လှမည
်ကံယူလက်လှမည
်ဆိုလိုက
်ကောင်းမှုနွေပူစိတ်တန်ချူ
ကောင်းမှုနွေးဖို့စိတ်တန့်ချင်ကမ်းယူလက်လာနေကိုယ့်ကိုကမ်းယူနေတဲ့လက်ကလေးကလှလိမ့်မယ်တဲ့ပုံညာနေပရိက္ခဏနေသိဉာဏ်ညာဒီဝအာဂရံဆိုတဲ့ပါဠိလေးကြည့်ပြီးတော့ပြောထားတာပါပဲကုသိုလ်ကောင်းမှုပြုတဲ့ပုဂ္ဂိုလ်ကိုတမလွန်ဘဝမှာကောင်းကျိုးချမ်းသာတွေကလက်ကမ်းပြီးတော့ကျိုးဆိုးနေကြပါတယ်ဆိုတဲ့အဆုံးအမကိုကြည့်ပြီးပြောတာကုသိုလ်ကောင်းမှုတွေအများအားပူနွေးနေမယ်စိတ်ကလေးပြုစင်တန်ရှင်းနေမယ်စိတ်ပြုစင်တန်ရှင်းနေတာကကုသိုလ်ပါပဲအဲ့ဒါကုသိုလ်ကောင်းမှုဆက်မပြတ်ပြုလက်လိုက်လည်းပြုလို့ပူနွေးနေမယ်စိတ်ကလေးပြုစင်တန်ရှင်းနေမယ်ဆိုရင်တမလွန်ဘဝကကိုယ့်ကိုကမ်းယူနေတဲ့လက်ကလေးကလှလှပပလေးရှင်းနေပါလိမ့်မယ်နောက်အခြေသေးတစ်ခုကအတိအမြင်မှန်ကန်ရမယ်ကံကံရဲ့အကျိုးနဲ့ပတ်သက်လို့လည်းယရနာသုံးပါးနဲ့ပတ်သက်လို့လည်းအတိအမြင်မှန်ကန်ရမယ်။ကံကံရဲ့အကျိုးနဲ့ပတ်သက်လို့လည်းအတိအမြင်မှန်ကန်ရမယ်။ရှေးဘဝနောက်ဘဝနဲ့ပတ်သက်လို့လည်းအတိအမြင်မှန်ကန်ရမယ်။ပဋိစ္စသမုပ္ပါဒ်နဲ့ပတ်သက်လို့လည်းအတိအမြင်မှန်ကန်ရမယ်။အတိအမြင်မှန်ကန်ကြပါလားမျိုးတဲ့တော့။သာတိကြကတော့ရှင်းမျိုးလို့ရှိတယ်။အဲ့ဒါကိုတရားနာမြေတမနားလည်းလို့အောင်သူရဆုလိုက်တော့ဘုမကဘုရားတရားတန်ခါဆိုတော့သုံးမျိုးယူထားတာကိုဒီမှာတော့သူရဆုလိုက်တော့ဘုရားတရားတန်ခါယရနာသုံးပါးရဲ့ကံကံရဲ့အကျိုးရဲ့ရှင်းဝနဘဝရဲ့ပဋိစ္စသမုပ္ပါဒ်ရဲ့ဒီလေးဌာနမှာအတိအမြင်မှန်ကန်ရမယ်ယုံမသံတရားကျင့်ရှင်းရမယ်တဲ့အဲ့ဒီမှာလည်းနှစ်ခုခွဲလိုက်မယ်ဆိုရင်စဉ်းစားဉာဏ်နဲ့အတိအမြင်မှန်ကန်တာရဲ့လက်တွေ့ဉာဏ်နဲ့အတိအမြင်မှန်ကန်တာရဲ့လို့အတိအမြင်မှန်ကန်နည်းရလဲနှစ်နည်းရှိပါတယ်စဉ်းစားဉာဏ်နဲ့တည်မြဲမှန်ကန်တဲ့ဆိုတာကနာကြားထားလို့ဖတ်ဆုထားလို့ရတဲ့ဘုဟုတ္တရကိုအခြေခံပြီးတော့ပဲဖြစ်ဖြစ်ကိုယ်ပိုင်ဉာဏ်နဲ့ကိုယ်ပိုင်တွေ့ကြုံကိုစဉ်းစားသုံးသပ်လို့ပဲဖြစ်ဖြစ်ရလာတဲ့စဉ်းစားဉာဏ်နဲ့ယုံမှကျင်ပြီးတည်မြဲမှန်ကန်သွားတာလူတွေတယောက်နဲ့တယောက်အကျိုးပေးမတူတာကိုကြည့်လိုက်ရင်ကိုပဲကံကံရဲ့အကျိုးရှိတယ်ဆိုတာယုံကြည်ဖို့ဘာမှမခက်ပါဘူးအဲ့ဒါတယောက်နဲ့တယောက်အကျိုးပေးမတူတာကိုကြည့်ချင်ခြင်းလေကံနဲ့ကံရဲ့အကျိုးတရားဆိုတာရှိတယ်မျိုးစိတ်လေးတခုစိုက်လိုက်တဲ့ဆိုလို့ချင်းရေတို့ရေတို့လေတို့အကြောင်းတရားတွေထုံရင်အပင်ပေါက်လာတာပဲ။ကောင်းတဲ့အလုပ်ပဲဖြစ်ဖြစ်ဆိုးတဲ့အလုပ်ပဲဖြစ်ဖြစ်အလုပ်တစ်ခုလုပ်လိုက်တဲ့ဆိုရင်အဲ့ဒီအလုပ်ကအကြောင်းတရားတွေညီညွတ်တဲ့အခါအကြောင်းတိုက်ဆိုင်တဲ့အခါအကျိုးပေါ်ထွက်လာမှာပဲ။အဲ့ဒီလိုစဉ်းစားဉာဏ်လေးနဲ့ကံကံရဲ့အကျိုးကိုလည်းယုံကြည်ရပါတယ်။သိမြင်မှန်ကန်ရပါတယ်။လက်တွေ့ဉာဏ်အနေနဲ့ကြတော့လေကောင်းတာလို့လို့ကိုယ်ကိုယ်တိုင်ကောင်းကျိုးရတာဒီဆိုးတာလို့လို့ဆိုးရရတိုင်းနဲ့နိုင်ရှင်ပြီးတော့မသိနိုင်ဘူးလား။သိနိုင်တယ်ခုနပထမဆုံးသိမြင်မှန်ကန်မှန်ကယရနာ၃ပါးပေါ့လေယရနာ၃ပါးနဲ့ပတ်သက်လို့ရှိရင်စဉ်းစားဉာဏ်နဲ့ဘုရားတရားတန်ခါယနေ့မှာ၃ပါးဆိုတာဒီလောကမှာအထူးမြတ်ဆုံးပဲဘုရားဆိုတာလမ်းညွှန်တဲ့ပုဂ္ဂိုလ်တရားဆိုတာရှင်းဝတ်မဲ့လမ်းသံဃာဆိုတာအဲ့ဒီလမ်းကိုအတူတူရှင်းဖို့ရှင်းဖက်တည်ပဲဓမ္မမို့ရှေ့ကရောက်နေပြီလို့ကိုယ့်ကိုလက်တွဲပြီးတော့ခေါ်ယူတယ်လမ်းပေါ်ပေါ်ပြီပဲလို့သဘောပေါက်ရမယ်ဘုရားတရားတန်ခါယနေ့မှာ၃ပါးဂုဏ်ဒီဟာအမြတ်ဆုံးပဲဒီအမြတ်ဆုံးဂုဏ်တွေကိုနှလုံးသွင်းဆင်ခြင်ကြီးညိုစည်းကမ်းနေတဲ့ပုဂ္ဂိုလ်ဟာအမြတ်ဆုံးကုသိုလ်တွေရပြီးတော့အမြတ်ဆုံးကောင်းကျိုးတွေရမှာပဲပေါ့စဉ်းစားဉာဏ်နဲ့လည်းယုံကြည်လို့လက်တွေ့ဉာဏ်နဲ့လည်းပဲဇေနာသုံးပါးနဲ့ပတ်သက်တဲ့ဂုဏ်တော်တွေပွားဇေနာသုံးပါးနဲ့ပတ်သက်တဲ့ပရိဒေဃာရတွေရွတ်လို့လက်တွေ့ဇီဝတွေတတရာတွေတို့ရာဘင်းရည်ကင်းတာတွေကြည့်ပြီးတော့လည်းလက်တွေ့ဉာဏ်နဲ့ယုံကြည်လို့ရပါတယ်ဇေနာသုံးပါးကံကံရဲ့ကျူးကံကံရဲ့ကျူးယုံပြီးစဉ်ရှိဖို့နောက်ပါကလည်းယုံတော့တာပါပဲတခြားကျူးချမ်းသာရေးဆိုတာသာထားလိုက်အောင်တယောက်နဲ့တယောက်ဒီမျက်စိဒီနာဒီနှာခေါင်းဒီလက်ဒီခြေပါပဲတယောက်နဲ့တယောက်မျက်နှာတွေခန္ဓာကိုယ်တွေတပုံစံနဲ့ဆိုတာမရှိဘူးတယောက်နဲ့တယောက်မျက်နှာချင်းချက်ဆွတ်တူတဲ့ပြီဆိုတာမရှိအမွှားတောင်းမှာတခြားကြည့်ရင်တော့မတူပါဘူးအဲ့ဒီလိုမတူတာတွေဟာဒီဘဝမွေးပြီးကမှကံတွေထူထောင်ကြလို့မတူကြတာမဟုတ်ဘူးမွေးကြတဲ့ကူကမတူတာဆိုတော့ဒီလိုမတူကြောင်းအကြောင်းကံဟာနေရာတစ်ခုခုမှာတော့လုပ်ခဲ့တာပဲအဲ့ဒီနေရာဟာအတိတ်ဘဝပဲမနေ့ကရှိရင်မနေ့ကရှိသလိုအတိတ်ဘဝရှိရင်အနာဂတ်ဘဝလည်းရှိမှာပဲ။စသည်ဖြင့်စဉ်းစားဉာဏ်နည်းနဲ့လေကိုယ့်ရဲ့ပတ်ဝန်းကျင်မှာလူဝင်စားပုဂ္ဂိုလ်တွေတွေ့တဲ့အခါလဲယုံလို့ကိုယ်ကိုယ်တိုင်ဇန်ပင်ကြီးနဲ့ရအောင်ကြိုးစားအားထုတ်လို့ရှေးဘဝတွေနောက်ဘဝတွေကြည့်နိုင်တဲ့ဉာဏ်ရတဲ့ဆိုရင်လည်းလက်တွေ့ဉာဏ်နဲ့ယုံသွားတာပါပဲ။ပရိသတ်သမုပ္ပါဒ်ကိုလည်းဆရာသမားတွေသင်္နာလေးလာလို့သာရီဖတ်လို့စဉ်းစားဉာဏ်နဲ့လေအတိအမြင်မှန်ကန်ရမယ်။ကိုယ်ကိုယ်တိုင်လည်းတတိပဏ္ဏကျင့်စဉ်တိုင်းရှုမှတ်ပွားများအားထုတ်လို့ရုပ်သဘောနာမ်သဘောတွေအကြောင်းကျိုးဆက်ပြီးတော့ရှင်းနေတာတွေအနိစ္စဒုက္ခအနတ္တသဘောတွေလက်တွေ့မြင်လာပြီဆိုရင်လည်းလက်တွေ့ဉာဏ်နဲ့ယုံနံကြောင်းကျူးသက်တွေပေါ်မှာသံတရားကင်းပြီးတော့အသိဉာဏ်ရှင်းမသွားဘူးလားရှင်းသွားပါတယ်ဒါကြောင့်ဆိုလိုက်ပါအသိဉာဏ်ရှင်းယုံမာကင်းသိခြင်းရဲ့ခြင်းပြီးအဲ့တော့အသိနာတဲ့သူဖြစ်ဖို့အတွက်တအစွဲကင်းရမယ်နှစ်တကူကောင်းမဆန်ရဘူးသုံးကုသိုလ်ပူနွေးရမယ်လေးအသိအမြင်မှန်ကန်ရမယ် အဲ့ဒီရည်ရွယ်၄မျိုးနဲ့ပြည့်စုံကြတဲ့အတွက်တရားနာပိသမားအားလုံးအသေးလှတဲ့သူတွေဖြစ်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ကုသိုလ်တို့ရဲ့အသေးလှတဲ့သူတရားကိုဒီမှာပဲဤကုန်းချုပ်ပါတော့မယ်။အပမဒီနာတံပါတိထာအပမဒီနာမမေ့မလဲရောမပေါ့မဆပြင်းပြထက်တမ်းမကန်သောတတိတရားဖြင့်တံပါတိထာသီလသမာဓိပညာဥစ္စာသောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း